Welcome to the Voice of America in Burmese.
မင်္ဂလာရှိရမနေခင်ပြကြပါသည်ခင်ဗျာ VO America နဲ့2018ခုနှစ်စက်တင်ဘာလ20ရက်ဗိုဒူးနေမနေခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3240 49ရောကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့မနေခင်အစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပါပါခင်ဗျာ
ကျမကတော့ဆုမြတ်မော်ပါရှင်မက္ဆီကိုနိုင်ငံမှာအင်အားပြင်းငြင်းငြင်းလှုပ်ခတ်ခဲ့လို့သေဆုံးသူ100ထက်မနည်းရှိသွားပါပြီတခါရခိုင်ပြည်နယ်မှာဖြစ်နေတဲ့လူသားချင်းစာနာစရာပြဿနာကိစ္စကိုအမေရိကန်နိုင်ငံသားဝန်ကြီးကဒေါအောင်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ပါတယ်ဒီလိုသတင်းတွေကိုကိုကျောင်းအောင်လည်းကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာနယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာကုလအတွင်းမှုချုပ်အပါအဝင်ခေါင်းဆောင်တချို့ကမြန်မာအရေးနဲ့ပတ်သက်လို့ပြောဆိုကြပါတယ
် I take notes.Of State Councillor Aung San Suu Kyi's address today and their intention to implement the recommendations.
Aung San Suu Kyi's Mekong Bom ma Atwin Mu Chok Guterres ka pyan le pyo su kae da go ma ja kin naw pai ma apie song cha ya bu shi ba de. Da pyin Aung San Suu Kyi's naingan daw ache pya Mekong Bom ma pyi rin pi ba ka amyin ni go le tin pya pe bu shi ba de. Ta kha kula ni la kan ma prathama u song Mekong pyo cha kae de Tamara Donald Trump ne patat pi lo le tin pya au ma ba. Khu ro naw so ya naingan daw tadin ni go မဆူမြတ်မွန်နဲ့ကိုကိုကျော်အောင်တို့ပြောပြပေးပါအောင်ဗျာ
82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ပထမဆုံးအကြိမ်မိန့်ခွန်းပြောကြားခဲ့တာမှာသူ့အနေနဲ့အမေရိကန်ပြည်ထောင်စုအရေးကိုပထမဦးစားပေးမယ်ဆိုတာကိုထပ်မံပြောကြားခဲ့ပါတယ်။ဒါအပြင်မြောက်ကိုရီးယားအစိုးရကအခုလက်ရှိအတိုင်းဆက်လုပ်နေမယ်ဆိုရင်လုံးဝပြတ်သုံးသွားအောင်ခြေမုံမယ်လို့လည်းချိန်ချောက်ခဲ့ပါတယ်။မြောက်ကိုရီးယားကအစင်ချင်းမဲ့စွာနျူကလ িয়ার လက်နက်နဲ့ပယ်ထိန်ထုံးအစီအစဉ်တွေကိုလုပ်ပြီးလူအသက်အများအများဆုံးရှုံးနိုင်တဲ့ချိန်ချောက်မှုတွေလုပ်နေတယ်လို့သမ္မတထရမ့်ကမိန့်ခွန်းထဲမှာပြောကြားခဲ့ပါတယ်။တခါအီရန်နိုင်ငံကိုလည်းသူ့ရဲ့မိန့်ခွန်းထဲမှာဝေဖန်တိုက်ခိုက်ခဲ့ပါတယ်။သမ္မတဟောင်းဘရက်အိုဘားမားလက်ထက်2015ခုနှစ်ကနိုင်ငံစုံနဲ့ရရှိခဲ့တဲ့အီရန်ရဲ့နျူကလ িয়ার သဘောတူညီမှုဟာတစ်ဖက်သက်ဆန်တဲ့သဘောတူညီမှုအဖြစ်နဲ့ဝေဖန်သွားခဲ့ပါတယ်။ဒါအပြင်ဗင်နီဇွဲလားနိုင်ငံမှာပြည်သူတွေအပေါ်သမ္မတနီကိုလတ်စ်မာဒူရိုရဲ့အကြမ်းဖက်တဲ့ဆောင်ရွက်မှုတွေကိုလည်းသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ထွေထွေညီလာခံမိန့်ခွန်းထဲမှာထပ်ပြီးတော့ရှုံချပြောကြားသွားခဲ့ပါတယ်။
မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ကိစ္စဟာကမ္ဘာမှာအရေးကြီးဆုံးစိန်ခေါ်မှုဖြစ်နေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကပြောလိုက်ပါတယ်82ကြိမ်မြောက်ကုလသမဂ္ဂရဲ့ထွေထွေညီလာခံအဖွဲ့မှင်ကုန်းမှာမစ္စတာဂူတရက်စ်နေတော့ကပြောခဲ့တာပါမကြာသေးခင်ကကုလသမဂ္ဂလူညွန်ရေးကောင်စီကနေပြီးတော့မြောက်ကိုရီးယားကိုပိုတင်းကျက်တဲ့စီးပွားရေးအရာတန်ခတ်အရေးယူမှုတွေထပ်ပြီးတော့လှုပ်ဆောင်ခဲ့တာနဲ့ပတ်သက်ပြီးတော့ဒါဟာမြောက်ကိုရီးယားခေါင်းဆောင်ကိုရှင်းလင်းတဲ့သတင်းစကားပေးခဲ့တာပဲလို့မစ္စတာဂူတရက်စ်ကဆိုပါတယ်တောင်အာရှအာဖရိကနဲ့အရှေ့လယ်ပိုင်းဒေသတွေမှာအမြင့်တွယ်နေတဲ့ပဋိပက္ခတွေဟာဘယ်သူမှအနိုင်မရနိုင်တဲ့ပဋိပက္ခတွေပဲဖြစ်ပြီးတော့ဘယ်နည်းနဲ့မဆိုစစ်ရေးအရအနိုင်ရဖို့ပဲလိုချင်နေတဲ့တိုက်ခိုက်မှုတွေရဲ့ဒဏ်ကိုအကာအကွယ်မဲ့ဆုံးလူ့အဖွဲ့အစည်းတွေကအခံရဆုံးပဲလို့သူကထည့်သွင်းပြောခဲ့ပါတယ်မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်အတွင်းကတင်းမာမှုတွေကြောင့်ရိုဟင်ဂျာမွတ်စလင်၄သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဒဲကိုထွက်ပြေးခဲ့ကြတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့လူသားချင်းစာနာမှုပဋိပက္ခကြီးကြီးထွားလာနေတယ်လို့တွေးမှုချုပ်ကပြောပါတယ်နိုင်ငံတော်တိုင်ပင်ခံတော်အောင်ဆန်းစုကြည်မနေ့တုန်းကပြောခဲ့တဲ့မင်းငွန်းကိုလည်းသူကအတိမတ်ပြုတယ်ဆိုပေမဲ့မြန်မာအာဏာပိုင်တွေအနေနဲ့နယ်မြေရှင်းလင်းလုပ်ငန်းတွေကိုအဆုံးသတ်ပြီးတော့လူသားချင်းစာနာမှုလုပ်ငန်းတွေကိုအနောက်ရှက်ကင်းကင်းပြုလုပ်ခွင့်ပေးတဲ့နယ်အကြောင်းကာလရှည်ကြာဖြစ်နေတဲ့ရိုဟင်ဂျာပြည်ထောင်စုရဲ့အရင်းမြစ်ကိုရှာဖွေဖို့လည်းတွင်းမှုကြိုးကတိုက်တွန်းခဲ့ပါတယ်တူရကီသမ္မတ Recep Tayyip Erdogan ကဒီရိုဟင်ဂျာရင်းနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဒီဘေးဒုက္ခကိုမဟန့်တားနိုင်ရင်လူသမိုင်းမှာနောက်ထပ်အရှက်ရပွဲအမှောင်ကျနေတဲ့အခြေအနေတရက်ကိုရင်ဆိုင်ရပွဲရှိတယ်လို့သူ့ရဲ့ကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းထဲမှာထည့်သွင်းပြောကြားခဲ့ပါလေ
။မက္ဆီကိုနိုင်ငံမက္ဆီကိုစီတီမြို့တော်နားမှာဒီ9.1ပြင်းအားရှိတဲ့မြင်းငရင်လှုပ်ခတ်ခဲ့တာကြောင့်လောလောဆယ်အထိသေဆုံးသူ100ထက်မနည်းရှိသွားပြီလို့အစိုးရတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။အဆောက်အဦအစီပုံတွေအောက်မှာပိမိနေနိုင်သူတွေကိုကယ်ဆယ်ရေးတွေလိုက်လံရှာဖွေနေပါတယ်။ပြင်းထန်တဲ့ငရင်လှုပ်ခတ်ပြီးပထမတနားရဲ့အတွင်းမှာကိုသေဆုံးသူ42ယောက်ထက်မနည်းရှိတယ်လို့မြို့တော်ရဲ့အပြင်ဘက်နားက Morelos ပြည်နယ်ရဲ့အုပ်ချုပ်ရေးမှူးကပြောပါတယ်။ Mexico City မြို့တော်ထဲမှာအဆောက်အဦပေါင်း28ခုထက်မနည်းငရင်တန်းကြောင့်ပျို့ကျခဲ့တယ်လို့သမရပညာနီယက်တို့ကပြောပါတယ်။ကြေကြေပြက်ပြက်အပြက်စီးတွေလည်းဖြစ်ခဲ့ပြီးတော့တရက်စစ်မီးတွေပြတ်တောက်နေတယ်လို့မီးတွေလည်းလောင်ကျွမ်းနေတယ်လို့ဒေသခံသတင်းတွေမှာဖော်ပြနေကြပါတယ်။မက္ဆီကိုစီတီမြို့တော်ဟာကမ္ဘာပေါ်မှာလူဦးရေအထူးထပ်ဆုံးမြို့တစ်ခုဖြစ်ပါတယ်။မြို့တော်ရဲ့အရှေ့တောင်ဘက်86မိုင်လောက်အကွာကပွဲဗလာပြည်နယ်နားကိုဗဟိုပြုတ်ပြီးတော့ငရင်လှုပ်ခတ်ခဲ့တယ်လို့အမေရိကန်ဘူမိဗေဒလေ့လာရေးဌာနကပြောပါတယ်။အခုဒီနိုင်ငံတကာလေဆိပ်တွေမှာလုပ်ငန်းတွေကိုမက္ဆီကိုအာဏာပိုင်တွေကရန်နာထားတယ်လို့ ကျောင်းတွေကိုလည်းပိတ်ထားပါတယ်။မက္ကဆီကိုပြည်သူတွေနဲ့အတူရှိနေတယ်လို့နယူးယောက်မြို့မှာအထွေထွေညီလာခံတက်ရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်ပေါ်ကနေအားပေးစကားပြောကြားခဲ့ပါတယ်
။အင်းအားပြင်းထန်တဲ့ Hurricane Monday Maria ဟာ Caribbean ပင်လယ်တစ်ဝက်ကနိုင်ငံတွေကိုမနေ့တုန်းကဝင်ရောက်တိုက်ခတ်ခဲ့ပြီးတော့ပြင်းအားအဆင့်5အဖြစ်မိုးလေဝသအဖွဲ့တွေကသတ်မှတ်ထားပါတယ်။တနအီကို165မိုင်နှုန်းနဲ့တိုက်ခတ်လာနေတဲ့ Maria Monday ဟာ Dominican နိုင်ငံကိုဝင်ရောက်ခဲ့ပြီးတော့ Virgin Islands ကျွန်းစုတွေနဲ့ပေါ်တူရီကိုကျွန်းစီကိုအချိန်ပြင်းပြင်းနဲ့ကူဥတီပြီးတော့လာနေပါတယ်။24နှစ်အရွယ်အတွင်းပေါ်တူရီကိုကျွန်းကိုရောက်လာလိမ့်မယ်လို့ခန့်မှန်းထားပါတယ်။1928ခုနှစ်တုန်းကတက်ခဲ့တဲ့မုန်တိုင်းပြီးတဲ့နောက်ပိုင်းမှာဒီလိုပြင်းထန်တဲ့မုန်တိုင်းမျိုးမကြုံဘူးလို့ပေါ်တူရီကိုအုပ်ချုပ်ရေးမှူးကပြောပါတယ်။အခုလာဇန်ပိုင်းတုန်းကပဲအင်အားပြင်းထန်တဲ့အယ်မာဟာရီကိန်းမုန်တိုင်းကအဲ့ဒီဒေသတွေကိုဝင်မွေသွားခဲ့လို့ထိခိုက်ပျက်စီးမှုတွေကနေပြီးတော့ပြန်လည်ထူထောင်ရေးတွေဆပြီးတော့လုပ်နေတော့မှာပဲနောက်ထပ်အင်အားပြင်းတဲ့မုန်တိုင်းတစ်ခုမုန်တိုင်းကြီးတစ်ခုနဲ့အခုကြုံနေရတာပါလုံခြုံစိတ်ချတဲ့နေရာတွေကိုချက်ချင်းပြောင်းရွှေ့နေထိုင်ကြဖို့ပေါ်တူရီကိုလူထုတွေကိုဒီအာနာပိုင်တွေကတိုက်တွန်းထားပါတယ်လောလောဆယ်တော့မုန်တိုင်းမာရီယာကြောင့်သေဆုံးသူတဦးရှိပြီးတော့နှစ်ဦးပျောက်ဆုံးနေပါတယ
် UAE ဘီဝီကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 618 9နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင
်ပို့ထုနေမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရခိုင်ပြည်နယ်မှာဖြစ်နေတဲ့လူသားချင်းစာနာစရာပြဿနာကိစ္စကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ပါတယ်စက်တင်ဘာလ19ရက်အင်္ဂါနေ့တုန်းကဝင်ကြီး Rex Tillerson နဲ့ဒေါအောင်ဆန်းစုကြည်တို့ဆက်သွယ်စကားပြောခဲ့တာမှာပြဿနာဖြစ်နေတဲ့နေရာတွေစီကိုအကူအညီပေးနိုင်ရေးအတွက်မြန်မာအစိုးရနဲ့စစ်တပ်ကပံ့ပိုးဆောင်ရွက်ပေးဖို့အတွက်ဝင်ကြီး Tillerson ကတိုက်တွန်းခဲ့တယ်လို့ American နိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ပါတယ်။စိုးရင်စရာကောင်းတဲ့လူခွင့်ချိုးဖောက်မှုတွေအကြမ်းဖက်ဆောင်ရွက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုဖြေရှင်းဖို့လဲ American နိုင်ငံခြားရေးဝင်ကြီး Tillerson ကတိုက်တွန်းခဲ့တဲ့အကြောင်းကိုဒီနိုင်ငံခြားရေးဌာနပြောခွင့်ရသူ Heather Newell ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေအဆုံးသတ်အောင်မြန်မာအစိုးရတာဝန်ထမ်းချဆောင်ရွက်နေတာနဲ့အကြမ်းဖက်မှုတွေကြောင့်အိုးအိမ်ပြစ်ထွက်ပြေးနေသူတွေပြန်လာခွင့်ပြုတဲ့အပေါ်အမေရိကန်နိုင်ငံသားဝန်ကြီးကကြိုဆိုကြောင်းလဲဒေါအောင်ဆန်းစုကြည်ကိုပြောကြားခဲ့ပါတယ်။အခြေအနေတွေကိုကုလသမဂ္ဂစောင့်ကြည့်လေ့လာခွင့်ပြုဖို့ဖုန်းနဲ့ဆက်သွယ်ပြောဆိုစဉ်မှာတောင်းဆိုခဲ့တယ်လို့လည်းဒီအမည်မဖော်လိုတဲ့နိုင်ငံသားဌာနထိပ်တန်းတာဝန်ရှိသူတယောက်က AP သတင်းဌာနကိုပြောကြားပါတယ်။American ဒုတိယလက်ထောက်နိုင်ငံသားဝင်ကြီး Patrick Murphy ဟာလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အတွက်မြန်မာနိုင်ငံမှာရောက်ရှိနေပါတယ်။တစ်ချိန်တည်းမှာပဲဒီမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေအတွက်ပြင်းထန်ထိရောက်တဲ့တုံ့ပြန်ဆောင်ရွက်မှုကို American အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကတဆင့်လုပ်ပါလို့ American လွှတ်တော်အမတ်24ရောက်ကလက်မှတ်ရေးထိုးပြီးတော့နိုင်ငံသားဝင်ကြီး Tillerson ကိုတောင်းဆိုခဲ့ပါတယ်။စက်တင်ဘာ19ရက်နေ့စွဲနဲ့နိုင်ငံသားဝင်ကြီးစီပေးပို့တဲ့စာရဲမှာမြန်မာစစ်တပ်နဲ့စီစဉ်ထားတဲ့စစ်တပ်နဲ့အစီအစဉ်တွေအားလုံးကိုအမြန်ဆုံးရပ်ဖို့တောင်းဆိုပါတယ်။အရသာအစိုးရအုပ်ချုပ်မှုကိုမနာခံတဲ့အပြင်းမဲ့ပြည်သူတွေကိုလူသားမဆန်စွာဆောင်ရွက်နေတဲ့မြန်မာစစ်တပ်နဲ့အမေရိကန်ကပုံမှန်အတိုင်းဆက်ဆံနေဖို့မတင်ဘူးလို့လွှတ်တော်အမတ်ဂျိုးဆက်ခရော်လီဦးဆောင်လက်မှတ်ထိုးပေးပို့တဲ့စာရဲမှာရေးသားထားပါတယ်ရှင်
။82ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုအမေရိကန်ပြည်တော်စုနယူးယောက်မြို့မှာကျင်းပနေပြီးတော့ဒီမြန်မာနိုင်ငံဆိုင်ရာကိစ္စတွေကိုလည်းအဲ့ဒီညီလာခံထဲမှာပြောဆိုမှုတွေရှိနေပါတယ်။ရခိုင်ပြည်နယ်ထဲမှာစစ်ရေးဆောင်ရွက်မှုတွေကိုရပ်တန့်ပြီးတော့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုအတားအဆီးမရှိခွင့်ပြုဖို့ကုလသမဂ္ဂတွင်းမှုချုပ်အပါအဝင်ကမ္ဘာခေါင်းဆောင်တွေကကုလသမဂ္ဂမှာဆက်ပြီးတော့တိုက်တွန်းနေကြပါတယ်။နိုင်ငံတော်တိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကတော့ပြဿနာဖြစ်နေတာကိုပဲမကြည့်ပဲနဲ့ပြဿနာကိုဘယ်လိုရှောင်ရှားနိုင်မလဲဆိုတာကိုနိုင်ငံတကာတိုင်ဝမ်ကနေပြီးတော့ဝိုင်းဝန်းအားထုတ်ပြီးတော့ဖြေရှားဖို့ပြောဆိုထားပါတယ်ကုလသမဂ္ဂထွေထွေညီလာခံဖွင့်ပွဲမိန့်ခွန်းမှာအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကရခိုင်ပြည်နယ်တွင်းမတူညီတဲ့လူမှုတိုင်ဝမ်တစ်ခုအကြားတင်းမာမှုတွေပိုဆိုးလာနေတဲ့အခြေအနေတွေကိုထပ်သွင်းပြောဆိုခဲ့ပါတယ်မစ္စတာဂူဒရက်စ်မိန့်ခွန်းမပြောခင်နိုင်ပိုင်းအလိုမှာဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးတော့နေပြည်တော်မှာမိန့်ခွန်းပြောခဲ့ပါတယ်နိုင်ငံကတိုင်ဝမ်ကိုယူရပြီးတော့ရခိုင်ပြည်နယ်အခြေအနေကိုအဓိကရှင်းပြခဲ့တဲ့တော်ဆန်းစုကြည်ရဲ့မိန့်ခွန်းတွေကအချက်လက်တွေကိုသူမှတ်သားထားတယ်လို့အတွင်းမှုချုပ်ဂူဒရက်စ်ကဆိုပါတယ်မြန်မာအာဏာပိုင်နေအနေနဲ့ဆစ်စင်ရေးတွေကိုရရမယ်လူသားချင်းစာနာမှုကူညီတွေကိုအတားအဆီးမရှိခွင့်ပေးရမယ်ဒုက္ခသည်တွေနေရက်ကိုအနေကင်းကင်းနဲ့တိတ်ခါရှိရှိနဲ့ပြန်နိုင်ခွင့်ရှိရမယ်ရိုဟင်ဂျာတွေနိုင်ငံသားဖြစ်ရေးမဖြစ်ရေးနဲ့ပတ်သက်ပြီးတော့မဖြစ်ရှင်းမဲ့နေလာခဲ့တာ ကြာလာပြီလို့လဲကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကသူ့ရဲ့မင်းကွန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ်
ရခိုင်ပြည်နယ်ထဲမှာလူခွေရဲ့ချိုးဖောက်မှုတွေစစ်တပ်ကကျူးလွန်နေတဲ့ဆိုရဲဆွဆွဲချက်တွေထွက်ပေါ်နေချိန်မှာဗြိတိန်ကမြန်မာစစ်တပ်ကိုစစ်ရေးသင်တန်းပေးမှုရပ်ဆိုင်းလိုက်ပါတယ်။နယူးယောက်မြို့မှာကုလသမဂ္ဂထွေထွေညီလာခံတက်ရောက်နေတဲ့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကစစ်သင်တန်းပေးမှုတွေရပ်လိုက်တာကိုအခုလိုပြောကြားခဲ့ပါတယ်
And what I can say today is that we have agreed as a government that there will be no further defense engagement or training
ပြဿနာမဖြေရှင်းနိုင်သေးသမျှကာကွယ်ရေးဝန်ကြီးဌာနကကာကွယ်ရေးကိစ္စနဲ့ပတ်သက်လို့နောက်ထပ်ထိတွေ့ဆက်ဆံမှုဒါမှမဟုတ်မြန်မာစစ်တပ်ကိုလေ့ကျင့်သင်တန်းပေးမှုတွေဆက်မလုပ်တော့ဘူးလို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေပြောကြားခဲ့တာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လာခဲ့ပြီးတဲ့နောက်ဗြိတိန်အစိုးရကမြန်မာစစ်တပ်ဆွမ်းဆောင်ရေးမြင့်လာဖို့တနစ်ကိုစတာလင်ပေါင်း3သိန်းကျော်ဖို့လေ့ကျင့်သင်တန်းတွေပေးနေပါတယ်။အဲ့ဒီသင်တန်းတွေထဲမှာတိုက်ခိုက်လေ့ကျင့်ရေးဆိုင်ရာလေ့ကျင့်သင်တန်းတွေမပါဝင်ပေမဲ့စစ်သားတွေကိုဒီမိုကရေစီစနစ်နဲ့အညီနားလည်ဆောင်ရွက်နိုင်ရေးသင်တန်းတွေဦးဆောင်မှုပိုင်းသင်တန်းတွေနဲ့အင်္ဂလိပ်ဘာသာသင်တန်းတွေပါဝင်ပါတယ်ရှင
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆူမြတ်မွန်နဲ့ကိုကျော်အောင်လင်းတို့ကပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ VOA အစီအစဉ်ကိုကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့နိုင်ငံတကာသတင်းနှွားတပုတ်နဲ့စတင်ကြပါတယ်92ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပထမဆုံးအကြိမ်ဖြစ်မနေ့ကမေကွန်းပြောကြားခဲ့ပြီးမြောက်ကိုရီးယားနဲ့ IS စစ်သွေးကြားအဖွဲ့တွေကိုအပြင်းထန်ဝေဖန်ခဲ့ပါတယ်။ဒီသမ္မတထရမ့်ရဲ့ကုလသမဂ္ဂမေကွန်းနဲ့မှလည်းအမေရိကန်သာဦးစားပေးဆိုပြီးတော့ပြောကြားခဲ့ပါတယ်။ဒီအကြောင်းကိုကျောင်းတွင်စူးစီးတင်ပြထားပါတယ
်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကို Rocket Man ဒုံးမြန်သမားလို့သမ္မတဒေါ်နယ်ထရမ့်ကခေါ်ဆိုလိုက်ပြီးတော့ဒီဒုံးမြန်သမားကတော့ကိုသေချောင်းကြံစီတဲ့အစည်းအဝေးနဲ့လုပ်နေပြီလို့ကုလသမဂ္ဂထွေထွေညီလာခံမင်ကွန်းထဲမှာသမ္မတထရမ့်ကပြောခဲ့ပါတယ
် The United States has great strength and patience but if it is forced to defend itself or its allies
American ပြည်ထောင်စုဟာကြီးမားတဲ့အင်အားနဲ့စစ်ခံမှုတွေရှိတဲ့နိုင်ငံမှာဒါပေမဲ့မဖြစ်မနေကိုကာကွယ်ဖို့ဒါမှမဟုတ်မဟာမိတ်တွေကိုကာကွယ်ဖို့ဆိုတဲ့အခြေအနေဆိုက်လာခဲ့မဲ့ဆိုရင်တော့ကျွန်တော်တို့မှရွေးစရာလမ်းစီးမှာမဟုတ်တော့ပါဘူးမြောက်ကိုရီးယားကိုလုံးဝဖျက်ဆီးပြရပါလိမ့်မယ်
Rocket Man is on a suicide mission for himself.
ဒုံမြန်သမားဟာသူ့ကိုယ်သူစေချောင်းကြံစီတဲ့အစီအစဉ်လေးလုပ်နေပြီးသူ့ရဲ့အဆွေအဝါကိုလည်းတဘာတဲ့ကြဆွအောင်လုပ်နေတာပါ
။ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတာမတ်ကတော့သမ္မတထရမ့်မင်းကွန်းပြောဖို့ခန့်မှန်းတဲ့ကိုရောက်မလာခင်ကတည်းကညီလာခံခန့်မှန်းတဲ့ကနေထွက်သွားခဲ့တာသမ္မတထရမ့်ရဲ့42မိနစ်ကြာမင်းကွန်းဆုံးသွားခဲ့တဲ့အထိပါပဲ။ America First American သာပထမဦးစားပေးဆိုတဲ့သူ့ရဲ့ကြွေးကြော်ချက်ကိုလည်းကုလသမဂ္ဂမင်းကွန်းထဲမှာသမ္မတထရမ့်ကထပ်ပြီးတော့ထည့်သွင်းပြောခဲ့ပါသေးတယ
် As President of the United States I will always put America first
American ပြည်ထောင်စုရဲ့သမ္မတတူအနေနဲ့ American သားလျင်ကျွန်တော်ရဲ့အမြဲတမ်းဦးစားပေးဖြစ်ရပါလိမ့်မယ်ခင်ဗျားတို့လိုပါပဲခင်ဗျားတို့လည်းနိုင်ငံခေါင်းဆောင်တွေအနေနဲ့ခင်ဗျားတို့နိုင်ငံသားအမြဲတမ်းပထမဦးစားပေးထားကြမှာပါဒါမှမဟုတ်ထားသင့်ပါတယ
်အကြံဖက်ဝါဒတိုက်ဖြတ်ရေးမွတ်စလင်နိုင်ငံတွေနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်ဖို့ကိုလည်းသမ္မတ Trump ကသူ့ရဲ့မင်းကွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ
် I was greatly honored to address the leaders of more than 50 Arab and Muslim nations
Arab နဲ့ Muslim နိုင်ငံ50ကျော်ကခေါင်းဆောင်တွေကိုလေးစားစွာကျွန်တော်ပြောကြလိုတာကတော့ Islam အစွန်းရောက်အကြမ်းဖက်သမားတွေကိုယဉ်ဆိုင်ဖို့တာဝန်ရှိတဲ့နိုင်ငံတွေအားလုံးအတူတကွပူးပေါင်းလှုပ်ဆောင်ကြမယ်လို့ကျွန်တော်တွေသဘောတူထားကြပါတယ် Islamist အကြမ်းဖက်ဝါဒကိုကျွန်တော်တားမြစ်ရပါလိမ့်မယ်ဘာကြောင့်လဲဆိုတော့ဒီဝါဒဟာကျွန်တော်နိုင်ငံတွေကိုသာမကတကဘာလုံးကိုပါဖျက်ဆီးနိုင်တာကြောင့်ကျွန်တော်တို့ခွင့်မပြုနိုင်ပါဘူး
မနေ့ကကုလသမဂ္ဂထွေထွေညီလာခံမှာပြောခဲ့တဲ့သမ္မတထရမ့်ရဲ့မင်းကွန်းထဲမှာအရင်သမ္မတဘားက်အိုဘားမားလက်ထက်အီရန်နိုင်ငံနဲ့2015ခုနှစ်တုန်းကလှုပ်ဆောင်ခဲ့တဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုဝေဖန်ပြစ်တင်ခဲ့ပြီးတော့ဗင်နီဇွဲလားနိုင်ငံကအကြမ်းဖက်မှုတွေနဲ့ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကိုလည်းပြစ်တင်ရှုံ့ချခဲ့ပါတယ်သမ္မတထရမ့်ရဲ့မင်းကွန်းနဲ့ပတ်သက်ပြီးတော့အမေရိကန်လွှတ်တော်အမတ်တရဲ့တုံ့ပြန်မှုတွေကတော့ Republican နဲ့ Democrat Party အကြားမတူညီကြပါဘူး Republican အမတ်တွေကတော့သမ္မတထရမ့်ရဲ့မင်းကွန်းကိုချီးမွမ်းကြပြီးတော့ဒီမိုကရက်အမတ်တွေကတော့တိတ်ပြီးတော့သဘောမချကြပါဘူ
းကိုကိုကျော်လင်ဖြစ်ပါတယ်ခင်ဗျာရခိုင်ပြည်နယ်ထဲမှာစစ်ရေးဆောင်ရွက်မှုတွေရပ်ပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုအတားအဆီးမရှိခွင့်ပြုဖို့ကမ္ဘာခေါင်းဆောင်တွေကဆက်ပြီးတိုက်တွန်းနေပါတယ်နယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံမှာခေါင်းဆောင်တွေထွေသွင်းပြောမိခွန်းပြောကြပါတယ်ဒီအကြောင်းပြည်စုံကိုမတ်ဆုမြတ်မုံကဆက်ပြီးပြောပြမှာပါ
နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့82ကြိမ်မြောက်ထွေထွေညီလာခံဖွံ့ဖွဲမိန့်ခွန်းမှာအတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်ကရခိုင်ပြည်နယ်ထဲမှာမတူညီတဲ့လူမှုအတိုင်းအဝိုင်းနှစ်ခုကြားတင်းမာမှုတွေပိုဆိုးလာတဲ့အခြေအနေကိုထည့်သွင်းပြောကြားသွားပါတယ်။ မစ္စတာဂူတဲရက်စ်မိန်ကွန်းမပြောခင်နိုင်ပိုင်းအလိုတော့ကတော့နိုင်ငံတော်တမင်ကန်ဒေါအောင်ဆန်းစုကြည်ကရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့နေပြည်တော်မှမိန်ကွန်းပြောကြားခဲ့ပါတယ်နိုင်ငံတကာအတိုင်းအဝိုင်းကိုရည်ရွယ်ပြီးရခိုင်ပြည်နယ်အခြေအနေကိုအဓိကရှင်းပြခဲ့တဲ့မိန်ကွန်းတွေကအချက်တွေကိုသူမှတ်သားထားတယ်လို့အတွေ့အကြုံမှူးချုပ်ဂူတဲရက်စ်ကအထွေထွေညီလာခံမိန်ကွန်းမှာအခုလိုပြောကြားခဲ့ပါတယ
် I take note of State Councillor Hang San Suu Kyi address today.And their intention to implement the recommendations of the Advisory Committee on Rakhine State.
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့မင်းငုံမှာအချက်တွေကိုကျွန်တော်မှတ်သားထားပါတယ်။ Mr. Kofi Annan ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းအမြန်ဆုံးအကောင်အထည်ဖော်ဖို့ဒေါအောင်ဆန်းစုကြည်မှာရွေးချယ်စီတယ်ဆိုတာကိုလည်းမှတ်ထားပါတယ်။ဒါပေမဲ့မြန်မာအနာဘိုင်းဒီအနေနဲ့စစ်စင်ရေးတွေကိုရရမယ်။လူသားချင်းစာနာမှုအကူအညီတွေကိုအတားအဆီးမရှိခွင့်ပေးရမယ်။ဒုက္ခသည်နေရက်ကိုအန်ဒီကင်းစွာသိခါရှိစွာပြန်ခွင့်ရှိရမယ်ဆိုတာကိုကျွန်တော်အလေးအနက်ထပ်ပြောရစီရင်ညာရဲ့နာကြီးမကျေနပ်ချက်တွေကိုကျွန်တော်ဖြည့်ဆင်းရပါမယ်သူတို့နိုင်ငံသားဖြစ်ရေးမဖြစ်ရေးနဲ့ပတ်သက်လို့မဖြစ်ရှင်းမဲ့နေလာကြတာကြားလှပါပြီ
ပြင်သစ်သမ္မတအမန်နီယောမက်ခရွန်ကလည်းဖိနှိပ်မှုတွေကြားကလွတ်မြောက်အောင်ထွက်ပြေးနေတဲ့ရိုဟင်ဂျာတွေပြဿနာကအရေးပေါ်ဖြည့်ရှင်းရမယ့်ကိစ္စဖြစ်တယ်လို့ဆိုပြီးစစ်ဆင်ရေးတွေရရမယ်လို့ထွေထွေညီလာခံမိန်ခွန်းမှာအလားတူပြောသွားခဲ့ပါတယ်
Les opérations militaires doivent cesser. L'accès humanitaire assuré.
ဆင်းရဲဆောင်ရွက်မှုတွေရရပါလိမ့်မယ်။လူသားချင်းစာနာမှုအကူအညီတွေတေချာပေးနိုင်ခွင့်ရှိရပါလိမ့်မယ်။တရားဥပဒေစိုးမိုးမှုပြန်လည်ရရှိလာအောင်လုပ်ရပါမယ်။အားလုံးသိကြတဲ့အတိုင်းလူမျိုးပြုတ်ရှင်းလင်းမှုပြဿနာကိုကျွန်တော်တို့ကင်တွင်နေကြတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီမှပြင်သစ်နိုင်ငံကအစပြုဆောင်ရွက်မှုတွေလုပ်သွားမှာဖြစ်ပါလိမ့်မယ်။
အင်္ဂါနေ့ကနေပြီးတော့မှပြောကြားသွားတဲ့ဒေါအောင်ဆန်းစုကြည်ရဲ့မိန့်ခွန်းထဲမှာလုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းရေးဆောင်ရွက်မှုတွေကစက်တင်ဘာ5ရက်နေ့ကအဆုံးသတ်သွားပြီလို့ပြောကြားခဲ့ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေနဲ့မတရားအကြမ်းဖက်မှုတွေကိုရှုံချတယ်လို့လည်းပြောခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေရဲ့ဆောင်ရွက်မှုတွေကြောင့်ထွက်ပြေးနေရတယ်လို့ဆိုတဲ့ရိုဟင်ဂျာတွေရဲ့အရေးကိုသာနိုင်ငံတကာကအာရုံစိုက်နေပြီးအရင်ကအတိုင်းဆက်လက်နေထိုင်နေကြတဲ့မွတ်စလင်အများစုရှိနေတာကိုဘယ်သူမှတိတ်မသိကြဘူးဆိုတာကိုလည်းဒေါအောင်ဆန်းစုကြည်ကသူ့ရဲ့မိန့်ခွန်းထဲမှာထောက်ပြသွားပါတယ်။ရခိုင်ပြည်နယ်ထဲမှာမွတ်စလင်ယွာပေါင်း90ရာခိုင်နှုန်းကျော်ကဘာကြောင့်ထွက်မပြေးသလဲဆိုတာကိုလေ့လာအဖြေရှာဖို့လိုတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။
Not just looking at the problems, but also looking at those areas where there are no problems.
ပြဿနာကိုပဲမကြည့်ပါနဲ့။ပြဿနာမရှိတဲ့နေရာတွေကိုလည်းသွားကြည့်ဖို့လိုပါတယ်။အဲ့ဒီနေရာတွေမှာကြတော့ပြဿနာကိုဘာကြောင့်ရှောင်ရှားနိုင်ရသလဲဆိုတာကိုလေ့လာဖို့လိုပါတယ်။ဒါကြောင့်ရခိုင်ပြည်နယ်ထဲမှာတခြားသူတွေနဲ့တရားဒီအောင်မြင်စွာနေထိုင်ကြတဲ့မွတ်စလင်လူစီကနေဘာကြောင့်ဒီလိုနေနိုင်သလဲဆိုတာပုံမနာလေသဘောပေါက်နိုင်ဖို့စံတမန်အတိုင်းဝန်အနေနဲ့ကျမတို့နဲ့အတူအားထုတ်အဖြေရှာဖို့ဖိတ်ခေါ်ပါတယ်
။2016ခုနှစ်အောက်တိုဘာလနောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နယ်မြေရှင်းလင်းရေးဆောင်ရွက်မှုတွေအတွင်းဆူဆူဝဝလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေထွက်ခဲ့ပြီးတဲ့နောက်မှာကုလသမဂ္ဂလူခွင့်ရေးကောင်စီကအချက်အလက်ရှာဖွေရေးအဖွဲ့တစ်ခုကိုဖွဲ့စည်းထားပါတယ်။ဒီအဖွဲ့ရခိုင်ပြည်နယ်ကိုတွားရောက်လေ့လာနိုင်ဖို့မြန်မာအစိုးရကခွင့်မပြုပါဘူး။ဒါပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့မိန့်ခွန်းအရသွားလေ့လာနိုင်မဲ့အလားအလာရှိတယ်လို့သုံးဥပါအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ခေါင်းဆောင်မာဇူကီတာရက်မန်ကစဝစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြုလုပ်တဲ့မြမအရေးဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်။လူ့အခွင့်အရေးကောင်စီရဲ့36ကြိမ်မြောက်စည်းဝေးပွဲမှာမြမနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့နဲ့အပြန်အလှန်စည်းဝေးပွဲဖြစ်ပါတယ
်။ Session also reflected the developments primarily the speech that was made by
အဓိကအားဖြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပြောသွားတဲ့မိခွန်းမှာတိုးတက်မှုတွေရှိခဲ့တာကိုစီးဝေးဝဲမှာအနှစ်ချုပ်နိုင်သလောက်ဆိုရင်ပထမတစ်ချက်ကဒုက္ခသည်တွေမြန်မာနိုင်ငံပြန်လာဖို့ကြိုးဆိုတယ်အချက်လက်စုံစမ်းရေးအဖွဲ့နဲ့ပူဆိုင်တဲ့ဒုတိယအချက်ကတော့အဲ့ဒီမှာဘာဖြစ်နေသလဲဆိုတာကိုနိုင်ငံတကာကစစ်စစ်စုံစမ်းတာကိုမြန်မာနိုင်ငံကကြိုးဆိုတယ်ဆိုတာပါ
ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ရဲ့ဆက်သွယ်မှုကိုမြမအစိုးရဘက်ကလုံးဝဖြတ်တောက်ထားတာမဟုတ်တဲ့အတွက်အစိုးရနဲ့ဓာတ်ရိုက်ဒါမှမဟုတ်သွယ်ဝိုက်တဲ့နည်းနဲ့ဆက်သွယ်နိုင်ဖို့ဆက်လက်ကြိုးစားနေတယ်လို့လည်းမစ္စတာမာဆူကီဒါရူစမန်ကပြောကြားခဲ့ပါတယ်မြမအစိုးရအနေနဲ့သူတို့နဲ့ပူးပေါင်းဆောင်ရွက်ဖို့နိုင်ငံတွေကိုဝင်ရောက်လေ့လာခွင့်ပြုဖို့လည်းသူကထပ်ပြီးတောင်းဆိုခဲ့ပါတယ်ရှင
်မာဆူမြမွန်စူးစီးတင်ပြခဲ့တာပါနိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အင်္ဂါနေ့ကပြောကြားခဲ့တဲ့မိန့်ခွန်းဟာနိုင်ငံကရဲ့ဝေဖန်ပြောဆိုမှုတွေကိုအတိုင်းအတာတစ်ခုထိရော့ကျသွားနိုင်ပေမဲ့မြန်မာအစိုးရဘော်ဖီအားပေးနေတဲ့ကုလသမဂ္ဂအပါအဝင်နိုင်ငံကအဖွဲ့အစည်းတွေကိုစိတ်ကျေနပ်လောက်စေတဲ့အချက်တွေတိတ်ပြီးမပါဝင်ဘူးလို့မြန်မာရေးသုံးသပ်သူတို့ကဆိုပါတယ်ဒီအကြောင်းကိုဆက်ပြီးပြောပြမှာပါ ယခင်အရေးမှာလုံခြုံရေးတပ်ဖွဲ့ရဲ့ကင်တွယ်ဆောင်ရွက်မှုကြောင့်ဒေသခံမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ကိစ္စကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတချို့နဲ့ပြည်ရင်းပြည်ပကမြန်မာအစိုးရပေါ်ဝေဖန်ဖိအားပေးမှုတွေရှိလာတာပါဒီလိုအခြေအနေမှာဒေါက်ဆန်းစုကြည်ကကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်မေခွန်းပြောမဲ့ခီးစဉ်ကိုဖျက်သိမ်းလိုက်ပြီးစတေမာလာ19ရက်အင်္ဂါနေ့နေပြည်တော်မှာနိုင်ငံတကာကိုယူရွယ်ပြီးအင်္ဂလိပ်ဘာသာနဲ့ပြောခဲ့တဲ့မေခွန်းဟာနိုင်ငံတကာရဲ့ဖိအားပေးဝေဖန်မှုတွေကိုအတိုင်းအတာတစ်ခုထိရော့ကျသွားစေနိုင်လိမ့်မယ်လို့သုံးသပ်သူကတော့အမေရိကန်နိုင်ငံအင်ဒီယားနာပြည်နယ်ကမြန်မာရေးသုံးသပ်သူဒေါက်တာတင့်ဆွေဖြစ်ပါတယ်
ဒေါ်အောင်ဆုံးစီကမင်းကဒီနိုင်ငံတကာကိုရည်ရွယ်ပြီးပြောတော့နိုင်ငံတကာကအခုပူနပူညာဖြစ်နေတဲ့ကိစ္စတွေကတော့ဖြေရှင်းမိသားလို့အတိတော့ကျွန်တော်မယူဆဘူးသို့တော့ပြောဆိုဝေဖန်မှုအကြီးအကျယ်တွေကတော့တန့်သွားမယ်လို့ကျွန်တော်ယူဆပါတယ်ပြန်ပြီးတော့သူတို့သုံးသပ်ကောင်သုံးသပ်နိုင်မှာဖြစ်တယ်ဒီပေါ်ချုပ်နေဝင်လက်ထက်ကလေးကအခုအထိဆွဆွဲမှုတွေမှာဒီလူမျိုးရေးပြုံးတည်မှုဆိုတဲ့ဆွဆွဲမှုဟာနိုင်ငံတကာဘက်ကလူခွင့်ရသမားတွေဘက်ကကုလသမဂ္ဂဘက်ကပထမဦးဆုံးသုံးလာတာဖြစ်တာကိုကထူးခြားပြီးတော့ဟိုတော်တော်ဟိုအစီအကောင်မတည့်တဲ့ကိစ္စမှာဒီဟာကိုဒေါ်အောင်ဆန်းစုကြည်မင်းကနေတစုံတရာထိအောင်တန်းနိုင်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဒေါ်ဆန်းစုကြည်ကတော့နေမြေရှင်းလင်းရေးလှုပ်ဆောင်တဲ့လူညွေးရေးတပ်ဖွဲ့တွေကိုထင်းထင်းသင်းသင်းဆောင်ရွက်ဖို့စစ်စင်ရေးတွေဆောင်ရွက်ရမှာအပြစ်မဲ့ပြည်သူတွေထိခိုက်မှုမရှိစေဖို့ကျင်းဝန်တွေကိုအတိအကျလိုက်နာဖို့ညွှန်ကြားထားကြောင်းလူအခွင့်အရေးချိုးဖောက်မှုတရားဥပဒေစိုးမိုးတည်ငြိမ်ရေးကိုပြက်ပြားစေမဲ့လှုပ်ဆောင်ချက်တွေကိုဥပဒေအရအရေးယူသွားမယ်လို့မေခွန်းမှာပြောပါတယ်ကုလသမဂ္ဂကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့သူတို့အခေါ်ရိုဟင်ဂျာဒုက္ခသည်ပေါင်း၄သိန်းကျော်ရှိတယ်လို့ကြေညာထားတာပါမြန်မာနိုင်ငံကိုပြန်လာခြင်းနဲ့ဒုက္ခသည်တွေကိုလက်ခံဖို့အစဉ်သင့်ရှိကြောင်းဒေါ်ဆန်းစုကြည်ကပြောပါတယ်ဒါပေမဲ့ထင်သာမြင်သာရှိအောင်မရှင်းလင်းနိုင်ဘူးလို့ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကထောက်ပြပါတယ
်သူရဲ့မိန့်ခွန်းကလူတွေတည်ချင်နေတဲ့အခေကိုသူမပေးနိုင်ဘူးဘာဖြစ်လို့လဲဆိုတော့အခုဒီဒိုဟင်ဂျာခေါ်တဲ့ဘူဆလင်လေးသိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတာဘာဖြစ်လို့ထွက်ပြေးသွားရတယ်လဲဆိုတာသူမပြောဘူးအခုနိုင်ငံတကာရဲ့ဖိအားကပါလဲဆိုရင်တကပါလုံးကဟိုစိုးရိမ်ပူပန်နေတာကရိုဟင်ဂျာခေါ်တဲ့မွတ်စလင်တွေဒုက္ခတွေဖြစ်သူများနိုင်ငံမှာနေဆရာစားဆရာမရှိဖြစ်နေတဲ့အခါမှာအဲ့ဒီပြဿနာကိုဖြေရှင်းဖို့သူများကတိချင်းနဲ့ကြားချင်းနဲ့ပြန်လဲလက်ခံဖို့ရန်စီစစ်မယ်အဲ့လိုတော့သူပြောတယ်ဒါပေမဲ့ဘယ်လိုလုပ်မလဲဆိုတာကိုသူကတိတိကျကျအပြည့်မပေးနိုင်လို့တကပါလုံးမှာရှိတဲ့အတိုင်းဝိုင်းတွေ UN ကစားတိတိကျကျနပ်မယ်လို့ကျွန်တော်မထင်ဘူး
ဘင်္ဂလားဒေ့ရှ်ပြည်ထွက်ပြေးသွားတဲ့ဒုက္ခသည်ပြန်လည်လက်ခံနိုင်ရေးအတွက်မြန်မာနိုင်ငံမှာအမှန်တကယ်နေထိုင်ခဲ့ကြောင်းစီစစ်မှုလုပ်ငန်းစဉ်ကိုအချိန်မရွေးစတင်နိုင်မှုအတွက်ပြင်ဆင်ထားတယ်လို့ဒေါအောင်ဆန်းစုကြည်ကမေခွန်းမှာပြောပါရတယ်။တကယ်တော့ရခိုင်အရေးကိစ္စမှာလူညွန့်ရေးတပ်တွေရဲ့လှုပ်ဆောင်ချက်အတွက်တမတော်ကာကွယ်ရေးဦးစီးချုပ်ကိုလည်းနိုင်ငံတကာကဝေဖန်ဖို့လိုလိမ့်မယ်လို့ဝါရှင်တန် DC အခြေစိုက်နိုင်ငံတကာရောက်ခရင်တိုင်းရင်းသားများအဖွဲ့ IKO ရဲ့အထွေထွေတွင်မှုမိုင်းရာဒါကဘောကပြောပါရတယ်။
အခုကတော့စစ်တပ်ထက်မှာလည်းပြည်သူလူထုတွေအတွက်လုံခြုံရေးမပေးဘဲနဲ့လောက်တာအရန်ကျန်းသွားတဲ့အတွက်ကြောင့်ဘင်္ဂလားဒေ့ရှ်ထက်မှာလည်းဒုက္ခတဲ့အနေနဲ့၄သိန်းကျော်တော့မှရှိတယ်။အဲ့ဒီပေါ်မှာမူတည်ပြီးမှတော်ဆိုးပဲအပြစ်တင်ကြတာမဟုတ်ပဲနဲ့ပို့ချုပ်မှုကြီးမြောက်လိုက်မှလည်းသူ့မှာတန်ဖိုးအများကြီးရှိတယ်။အဲ့ဒီအတွက်ကြောင့်ပို့ချုပ်မှုကြီးမြောက်လိုက်ပဲပြီးအတော်ဆတ်ဆူချီပဲပြီးမှလည်းဟာလည်းမှန်တယ်။အဲမှတဲ့ဟာကိုပုပ္ပလေးလေးပြောရမယ်။အဲ့ဒီအချိန်မှပဲအခုရှိနေတဲ့ပြဿနာရှိနေတဲ့ကိစ္စကိုဖြစ်ရှိဖို့ပို့ပြီးတော့လွယ်လာနိုင်တဲ့အနေအထားရှိတယ်။ဒေါက်တာဆူချီကိုဖိအပ်ပေးမယ်ဆိုရင်ဘုချုံမကြီးရောမြောက်လှန်လဲဖိအပ်ပေးဖို့အရာလိုနေတဲ့အနေအထားဖြစ်တယ်။ဒေါက်တာဆူချီတယောက်တည်းအနာရှိတာမဟုတ်ဘူး
။ရခိုင်ပြည်နယ်ကမွတ်စလင်အများစုဟာတစ်ဖက်နိုင်ငံကိုထွက်မပြေးပဲမွတ်စလင်ကျေးရွာတွေရဲ့90ရာခိုင်နှုန်းကျော်ဟာဘဲမှမပြေးပဲရှိနေတာကိုတွေ့ရကြောင်းဒါကိုလူတွေသိမသိကြဘူးလို့ဒေါန်ဆန်းစုကြည်ကသူ့ရဲ့မိကုံးမှာပြောကြခဲ့ပါတယ်ခင်ဗျာတစ်ဆက်တည်းမှာပဲဒေါန်ဆန်းစုကြည်ရဲ့နိုင်ငံတော်အခြေပြမိကုံးကိုရန်ကုန်မန္တလေးစတဲ့မြို့ကြီးတွေမှာထောင်တောင်းချီပြည်သူတွေကနားဆင်ခဲ့ကြတာပါ VOA သတင်းတော်ကိုကောင်းဆန်ဟင်းကစူးစီးတင်ပြထားပါတယ
်စတင်မာလာ19ရက်နေ့အင်္ဂါနေ့မနေ့စနေနေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကအမျိုးသားပြည်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဆိုင်ရာမိကုံးကိုအင်္ဂလိပ်ဘာသာစကားနဲ့ပြောကြခဲ့တာမျိုးအများစုနားမလည်ခဲ့ကြပေမဲ့အပိနှထောင်သူအများအပြားရှိခဲ့ပါတယ်မ မန္တလေးမြို့မနော်ရမန်လူထုဟစ်တိုင်ကွင်းတက်ကတောင်အောင်ဆန်းစုကြည်ရဲ့မိကွန်းတဲ့နာဆင်ကြတဲ့ပြည်သူလူထုရဲ့အခြေအနေနဲ့ပတ်သက်ပြီးချမ်းမြတ်တာစီမြို့နယ်မဲဆနနဲ့အမှန်နိကတိုင်းဒေသကြီးလူတော်ကိုယ်စားလှယ်ဦးမြင့်အောင်မိုးကအခုလိုပြောပါရစေ
။ပြောရတော့အားရမှုတော့ရှိတာပေါ့ကျွန်တော်တို့မန္တလေးမှာလည်းမကဘဲနဲ့ဟိုနည်းနည်းရရမှာပါပြည်သူတွေကစိတ်ဝင်စားနေပေါ့။ဒါပြီးတော့မှနားထောင်ကြတာတွေ့တာပေါ့။အဲ့ဒါချို့ရတဲ့အင်္ဂလိပ်လူကြီးနာနားမလဲပေမဲ့လည်းနိုင်ငံတော်တိုင်ဝန်ပုဂ္ဂိုလ်ရဲ့ပြောတဲ့အဟံပံမူရာကိုကြည့်ပြီးသူတို့ဒီဘက်မှာတော်တော်များများတော့ကျွန်တော်တို့လိလာတော့ပေါ့ဒီထဲမှာပေါ့အားရမှုတွေရှိကြတာတွေ့ရတာပေါ့နောက်တစ်ခါကဒီလာတဲ့လူတွေမှာပဲနားလဲတဲ့လူတွေကနားလဲလို့ပေါ့ဘာသာပြန်ပြန်ပြီးတဲ့ပုံပေါ်မှာတီးရတော့ပုံမှာသူတို့ကျေနပ်မှုတော့ရှိပါတယ
်ဗောအောင်ဆန်းစုကြည်အနေနဲ့ရခိုင်ပြည်ပခရီနဲ့ပတ်သက်ပြီးနိုင်ငံတကာကဖိအားပေးနေတာတွေရှိနေပေမဲ့လည်းတချို့နိုင်ငံကခေါင်းဆောင်ကြီးတွေကတော့သူ့ကိုထောက်ခံကြတာတွေရှိတယ်လို့နိုင်ငံရေးလိလာသုံးသပ်သူဦးစည်သူအောင်မင်းကပြောပါတယ်ဒါပေမဲ့သူ့အပေါ်ဝေဖန်နေတဲ့နိုင်ငံတကာအသိုင်းအဝိုင်းကတော့ကျေနပ်မှာမဟုတ်ဘူးလို့လည်းပြောပါတယ်
အဲ့ဒီကတည်းကအစီအစဉ်ကဟိုတောက်ဆူလာတဲ့ဟာတွေကိုတော့ဒီကောဖြေပြန်ပေးလိုက်တာတွေဆိုအဲ့ဒီမှာတွေ့ရတယ်။တွေ့ရတဲ့အခါကျတော့အကုန်လုံးကတော့ဒီကလတော်ကဘောနော်ဝိုင်းမျိုးမှပြောနေရတဲ့လူတွေအကုန်လုံးကတော့မီဒီယာတွေပါမယ်နိုင်ငံတကာအသံဝိုင်းပါမယ်ဒါတွေကတော့ကြီးနဲ့မှာတော့မဟုတ်ဘူး။ဒါပေမဲ့သူ့ကိုထောက်ခံတယ်တော့ဗမာပြည်အကြောင်းကိုတော်တော်လေးမသိတဲ့လူတွေကတော့ဒီရဲ့မိခုံးပေါ်မှာနားလည်နိုင်နေမယ်လို့ထင်ပါတယ
်။ရှေဟုံမန္တလေးမုံရွာအစရှိတဲ့မြို့ကြီးတွေအပြင်မြန်မာနိုင်ငံအနှံ့အပြားမှာရှိတဲ့နယ်မြေလေးတွေမှာပါတောင်အောင်ဆန်းစုကြည်ရဲ့မိန်းကွန်းကိုလူစီကားရဲ့နေရာတွေမှာစုဝေးပြီးတရိုက်နားဆင်အားပေးခဲ့ကြတာပါ။တီဘောမျိုးပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဦးရထွန်းကတော့တောင်အောင်ဆန်းစုကြည်ရဲ့မိန်းကွန်းနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုပြောပါရစေ
။ဒီတဲ့ဥပဒေဖြစ်တဲ့1982ခုနှစ်နိုင်ငံသားဥပဒေအရပဲကျွန်တော်တို့က82ခုနှစ်မှာနောက်ဆုံးကျွန်တော်တို့နိုင်ငံသဘောတူထားတဲ့ဟာတွေအရပဲလက်ခံမယ်ဆိုတဲ့ဟာကိုသိပေးလိုက်ကြပါလား။အဲ့ဒါဟာကျွန်တော်တို့နိုင်ငံရဲ့ထုတ်ချာအာနာပိုင်ခွင့်ဖြစ်တဲ့အတွက်ကြောင့်မလို့ဒါနဲ့ပတ်သက်လို့ဝင်ရောက်ပြီးတော့ဆက်ဖက်ကြနယ်လို့ပြောလိုက်တဲ့သဘောပဲအဲကျွန်တော်တို့ကတော့ဒီဟာကိုသဘောကျတယ်တောင်ဆန်းစုကြည်ရဲ့ဒီသောရရက်ဒီချက်ကိုထောက်ခံတယ
်မြန်မာနိုင်ငံအနေနဲ့နိုင်ငံတကာဘက်ကစစ်စစ်ခံရတယ်လို့ပြောဆိုပြီးလူအခွင့်အရေးချိုးဖောက်မှုတည်ငြိမ်ရေးနဲ့တဟဆရာဖြစ်မှုကိုဖျက်လို့ဖျက်ဆီးလို့ရတွေကိုတရားဥပဒေပြဋ္ဌာန်းချက်တွေနဲ့အညီဆောင်ရွက်သွားမယ်လို့လည်းမင်းကွန်းမှာတောင်ဆန်းစုကြည်ကပြောသွားတာပါရွှေဘုံမြို့ကကိုကျော်လန်းမိုးကတော့ဒေါအောင်ဆန်းစုကြည်ရဲ့မိကွန်းဟာရခိုင်ပြည်ပခါနဲ့ပတ်သက်ပြီးနိုင်ငံတကာကပြည်ပေးခံရတာတွေကျော်သွားနိုင်တယ်လို့သုံးသပ်ပါလေ
။ဖြစ်ရတဲ့ point တွေကိုသူပြောသွားတယ်။အဲပြီးတော့ခါကျသူပြောသွားတဲ့နေရာမှာလည်း international aid တွေကိုလည်းသူလိုလိုလားလားအကူအညီနေယူမယ်။ပြီးတော့ခါကျ cooperation မြန်မာနိုင်ငံအကြောင်းတကယ်ဟိုဖြစ်တယ်လို့မြန်မာအစိုးရနဲ့တကယ်ပူးပေါင်းဟာဆိုတဲ့သဘောမျိုးသူ take for တဲ့စကားလုံးနေလည်းပြောသွားတယ်။ဘာပြည်သူတယောက်အနေနဲ့ဆိုလို့ရှိရင်ဒီမှာပြောသွားတဲ့သဘော liberalism နဲ့ international sovereignty ကိုယ်လည်းမဖြစ်ခိုက်ဘူး။ဘုသမတမအရင်ကြရဲလို့တော့မြင်တာပေါ့နော်
။နိုင်ငံရေးလေးလာ32တခုဖြစ်တဲ့ဒေါက်တာခင်မောင်ညိုကတော့မြမပီတလူတို့ရဲ့စိတ်ထဲမှာရှိတဲ့အမှန်တရားကိုတောင်းအောင်ဆန်းစုကြည်ကဒီမိန်ကုန်းနဲ့ထုတ်ဖော်ပြောကြားခဲ့တာလို့မြင်ပါတယ်။လက်ရှိအစိုးရတဲ့လက်ထက်မှာလူအခွင့်အရေးချိုးဖောက်မှုကိုအာမပေးဘူးဆိုတာဟာမှန်ကန်ကြောင်းနဲ့မြမနိုင်ငံတွင်ဖြစ်နေတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးလုံးတင်တာကြပြီးဖြစ်တဲ့ဒီသားတွင်ပြုံးပွင့်လေးလေးလာရောက်လေးလာဖို့ဖိတ်ခေါ်ရမှာမှန်ကန်ကြောင်းပြောပါတယ်
။ဒီမှာဖြစ်နေတဲ့ကိစ္စတွေကိုထက်တဲ့ဝင်အရှိကိုသူဖိတ်ခေါ်တဲ့ဟာလည်းကောင်းပါဒါပေမဲ့အန်ဒီရှိတယ်ပါညာဆိုတော့သူကတော့ပြောတော့ပြောပါလားအဲကျွန်တော်တို့ကအရင်တည်းကကျွန်တော်ဒါဗီဒီယိုမီဒီယာတွေနဲ့ကြည့်ရမယ်ဟာပေါ့အဲတော့ဒါကတော့နည်းနည်းလေးနောက်ကျလာလို့ကျွန်တော်ထင်တယ်စပော့စီစီကဒီကိစ္စတွေကျွန်တော်ရှင်းရမယ်လို့ထင်ပါတယ
်နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဆိုင်ရာနိုင်ငံတော်အခြေပြုမိန့်ခွန်းကိုနေပြည်တော်ကအပြည်ပြည်ဆိုင်ရာ convention for ဌာနမှာမြန်မာနိုင်ငံဆိုင်ရာတန်ရုံတာဝန်ခံတွေတန်တမန်တွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်တွင်းမီပါသတင်းမီဒီယာတွေကိုပါဖိတ်ကြားပြီးအခမ်းအနားပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုကောင်းဆန်ဟင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်မကြာခင်မှာအင်ကာညဗီဒီယိုဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရပါမယ်ခင်ဗျာ
ဗီဒီယိုမြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါရခင်ဗျာ
င်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ကဗိုဒူးနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့9နာရီအထိလိုင်းနူမီတာ32 kHz 9325လိုင်းနူမီတာ40 kHz 9433ညလိုင်းနူမီတာ50 kHz 5995တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေထဲကမြန်မာပြည် American Indian 3အင်္ဂလိပ်သင်ခန်းစာနဲ့အတူတိုက်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
โรฮิงญาဆိုတာမရှိဘူးလို့သူမပြောတော့လည်းပဲမရှိဘူးလို့သူလက်ခံတယ်ဆိုတဲ့သဘောမျိုးပြောတဲ့သဘောပါတယ်ဘာလို့လဲဆိုတော့နာမည်ထည့်မတော့ဒီโรฮิงญาဆိုတဲ့စကားလုံးကိုသုံးပြီးတ
ော့ဒေါ်ဆန်းစုကြည်ရဲ့မေခွန်းပေါ်မှာဝိုင်းဝန်းဆွေးနွေးထားတဲ့ဒီအင်ကာည VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုမကြခင်နှားဆင်ရမှာပါခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအာပေါ်မပြက်ဦးကျော်ဇန္တာနဲ့ဒေါ်လလတန်းတို့ကစူးစီးတင်ဆက်ထားပါတယ်
ယခင်ကိစ္စဒေါန်ဆန်စုကြီးရဲ့မင်ဂွန်ဆရာကောင်းစင်နဲ့ဂျိုရှူဝါကတ်လင်စစ် CRF.org မှာရေးသားထားတာကိုမူရင်းအပေါ်မပြတ်တင်ပြလိုပါတယ်မြန်မာပြည်သက်တဲ့နိုင်ငံတကာအသိုင်းအဝိုင်းကိုပြောကြတဲ့ဒီမင်ဂွန်ဟာဒေါန်ဆန်စုကြီးရဲ့ယခင်ပြဿနာနဲ့ပတ်သက်တဲ့ပထမအဆုံးအရေးကြီးမင်ဂွန်ဖြစ်ပါတယ်အဲ့ဒီအခြေအနေဟာအရှေ့အာရှမှာအဆိုးရွားဆုံးလူမှုဒုက္ခဘေးဆိုးကြီးဖြစ်ကောင်းဖြစ်နိုင်ပါလိမ့်မယ်1981ကစလို့အဆိုးရွားဆုံးလူအုပ်စုလိုက်မောင်းထုတ်ခံရမှုကြီးဖြစ်ပြီးအခုခါ၄သိန်းကျော်ယခင်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေကြပါတယ်။ကုလသမဂ္ဂကဒါကို ethnic cleansing လို့သူနှုန်ထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကဘာမှမပြောပေမဲ့နိုင်ငံခြားရေးဝန်ကြီးထီလာဆင်ကဒေါန်ဆန်းစုကြီးကိုဖုန်းဆက်စကားပြောခဲ့သလိုအစင်လာအဖြစ်ဒေါန်ဆန်းစုကြီးကိုထောက်ခံအားပေးခဲ့ကြတဲ့ဗြိတိန်နဲ့ဆွီဒင်နိုင်ငံတို့ကလည်းစိုးရိမ်မကင်းကြောင်ပြောကြားခဲ့ကြပါတယ်။ဒေါန်ဆန်းစုကြီးဟာကုလသမဂ္ဂအထွေထွေညီလာခံကိုမလာဘဲနေပြည်တော်မှာပြောတဲ့ဒီမင်ကွန်းဟာဒီပြဿနာကိုသူမရဲ့ချင်းကပ်မှုဖြစ်တဲ့တလောက်လဲကြည့်ကြမဟုတ်ပါဘူးဆိုတဲ့သဘောမျိုးပြောကြသွားပြီးပြည်တွင်းနိုင်ငံရေးကိစ္စတွေကိုဦးစားပေးပြောပါရစေ။မြောက်ပိုင်းနဲ့အရှေ့မြောက်ပိုင်းဒေသကစောင့်ကြမှုပြဿနာကိုအဓိကထားပြောကြသွားပြီးတကယ်ဆိုးရွားနေတဲ့ရခိုင်ပြဿနာကိုတော့နေဆက်စင်ခေါ်မှုတွေအနေနဲ့တခုမြတ်တာဖြစ်တယ်လို့ပြောကြသွားခဲ့ပါရစေ။မြန်မာနိုင်ငံကတခြားတိုင်းသားများစွာလူပဲသူကလည်းရိုဟင်ဂျာတွေကိုပြည်ပကလူတွေလို့ယူဆထားပုံရပါရစေ။ရိုဟင်ဂျာလို့ခေါ်ဖို့သုံးနှုန်းကြီးမရှိဘဲမွတ်စလင်တွေလို့ပဲသူကဆိုပါရစေ။ရခိုင်ပြည်နယ်မှာစစ်တပ်ကမြေလှမ်းစနစ်ကျင်းဆုံးပြီးချင်းကတ်တာကိုလူတွေကနှစ်သက်တယ်ဒါမှမဟုတ်ဂရုမစိုက်ဘူးလို့သဘောထားတာကိုသူမှနားလည်ပုံရပါတယ်မြန်မာပြည်အလဲပိုင်းမှာစုမင်းကုန်းကိုထောက်ခံသူတွေအများအပြားစုဝေးခဲ့ကြပါတယ်သူဟာလူခွင့်ရေးချိုးဖောက်မှုဟုသူများကိုဆုတ်ချကြောင်းဒုက္ခသည်တွေဘာကြောင့်ထွက်ပြေးရသလဲဆိုတာကိုနားမလည်ကြောင်းပြောကြပြီးကြမ်းကြုတ်ရက်ဆက်တဲ့စစ်တပ်ရဲ့လူရက်တွေကိုတော့ခွင့်လှစ်ထားခဲ့ပါတယ်သတင်းတောက်တွင်နဲ့ကယ်ဆယ်ရေးလူသားတွေကိုရခိုင်မြောက်ပိုင်းသို့သွားရောက်ခွင့်ပိတ်ပင်ထားပေမဲ့ဒီပြဿနာကိုစုံစမ်းစစ်ဆေးမှာကိုတော့မစိုးရိမ်ဘူးလို့လည်းသူကပြောသွားပါတယ်တကယ်တော့စစ်တပ်ကလုံခြုံရေးမူဝါဒကိုချုပ်ကန့်ထားတဲ့ဆိုပေမဲ့ဒေါန်ဆန်းစုကြီးဟာပြည်သူလူထုထောက်ခံမှုအများအပြားရရှိထားသူဖြစ်ပါတယ်။လူထုအပေါ်လွှမ်းမိုးမှုကိုအဆုံးပြုပြီးစစ်တပ်အပေါ်သွယ်ပိုက်ဩဇာလွှမ်းမိုးနိုင်ပါတယ်။လုံဝအလျှော်ပေးရသူမဟုတ်ဘူးဆိုတာကိုလည်းပြသနိုင်တယ်။ဒါပေမဲ့သူကတော့မလုပ်ဘူးလို့ရေးသားထားပါတယ်ခင်ဗျာ
။ဆက်လက်ပြီးမြန်မာလုံခြုံရေးတပ်တွေရဲ့လူခွေးချိုးဖောက်မှုတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေထွက်ပြေးတင်းရှောင်ကြရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့ကုလသမဂ္ဂကစတင်တက်တဲ့အထောက်အထားတွေကိုစူးစမ်းနေပြီလို့အဖွဲ့ခေါင်းဆောင်မာဇူကီဂျာရစ်မန်ကသတင်းတောက်တွေကိုအင်္ဂါနေ့ကပြောတဲ့အကြောင်းရိုက်တာသတင်းတပုတ်ကနေကောက်နှုတ်တင်ပြလိုပါတယ်သူရဲ့ကုလသမဂ္ဂအဖွဲ့ကတော့မြန်မာနိုင်ငံတွင်းကိုသွားရောက်ခွင့်ရဖို့စူးစမ်းနေစေဖြစ်ပေမဲ့လို့လေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံရှိနေဆက်မြို့ Cox Bazar မှာဒုက္ခသည်တွေနဲ့ကျန်းမာရေးအမှုတန်းတွေခံကနေရရှိတဲ့တက်တဲ့အထောက်အထားတချို့ကိုစတင်စုဆောင်နေပြီလို့လည်းသူကပြောခဲ့ပါတယ်။ဒါရူစလမ်အဖွဲ့ကရခိုင်ပြည်နယ်မှာအောက်ဂုလကရူဟင်ဂျာအကြမ်းဖက်အုပ်စုဝင်တိုက်ခိုက်ခဲ့ခြင်းအပြီးအချက်လက်တွေကိုစတင်စုဆောင်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကတော့လူခွင့်ရေးအုပ်စုတွေစစ်ဆဲချက်တွေကိုမဟုတ်မှန်ဘူးလို့လက်မခံပယ်ချခဲ့ပါတယ်။ဒီဖက်မှာတော့ဒါရူစမန်ကကနဦးတွစ်ရှိချက်တွေအရဒီမီဒီယာတွေမှာဖော်ပြချက်တွေဟာရေဘူးရအဖြစ်ဘင်္ဂလားဒေ့ရှ်မှာတွေ့ရှိရတဲ့အခြေအနေတွေကိုထင်ဟတာတွေ့ရတယ်လို့ပြောခဲ့ပါတယ်။ကုလသမဂ္ဂလူခွင့်ကောင်စီရဲ့ဆုံးဖြတ်ချက်ကနေဒါရူစမန်ဦးဆောင်တဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုဖွဲ့စည်းခဲ့တာဖြစ်ပြီးမြန်မာနိုင်ငံမှာအထူးသဖြင့်ရခိုင်ပြည်နယ်မှာစစ်တပ်နဲ့လုံခြုံရေးတပ်တွေကျူးလွန်တဲ့ချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့တာဝန်ပေးခဲ့တာဖြစ်ပါတယ်။ဒီအဖွဲ့ရဲ့ကဏ္ဍဦးတွေ့ရှိချက်တွေကိုနောက်ဆက်ရက်တွင်မှထုတ်ပြန်ဖို့ရှိတယ်လို့လည်းဒါရူစမန်ကပြောပြီးအစီအခံစားအပြည့်ကိုတော့မလမှတင်သွင်းမှာဖြစ်ပါတယ်။ဒါပေမဲ့လို့လေအချိန်မလုံလောက်တဲ့အတွက်6လတစ်တန်းတိုးပေးဖို့လေ ဂျနီဗာရှိလူခွင့်ရေးကောင်စီကိုသူကတောင်းခံထားပါတယ်မြန်မာအတမကြီးဦးထင်လင်းကတော့မြန်မာနိုင်ငံအနေနဲ့ငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးတွေကြိုးပမ်းအထောက်နေတာဖြစ်ပြီးအကြမ်းဖက်အုပ်စုကိုသာဥတီတိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်းနဲ့ဒီအကဲဆက်မှုကြီးတွေရင်ဆိုင်နေရတဲ့ရှုပ်ထွေးလာတဲ့ရခိုင်ကိစ္စဖြေရှင်းရမှာကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့လာရောက်ချင်းဟာအထောက်အကူပြုမဲ့နီလာမဟုတ်တဲ့အကြောင်းကိုမြန်မာနိုင်ငံအနေနဲ့ယုံကြည်ထားစေဖြစ်တယ်လို့ပြောကြားခဲ့တဲ့အကြောင်းရိုက်တာသတင်းမှာဖော်ပြထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်
။ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုဥကျော်စန္ဒာနဲ့ဒေါ်လလအတန်းတို့တင်ပြခဲ့တာမှာအခုတော့ American Indian သုံးအင်္ဂလိပ်သင်ကန်းစာကိုဒေါ်လလအတန်းကပို့ချမှာဖြစ်ပါတယ်။
ဒီနေ့မနေ့တင်ပြမယ် idiom အသုံးက
close call
ဖြစ်ပါတယ်စာလုံးပေါင်းက c l o s e close ကကတ္တာနီးတာ c a l l call ကခေါ်တာဆိုတော့စကားထုံးရဲ့ဓာတ်ရိုက်ဒီပဲကတော့ကပ်ပြီးခေါ်တာပေါ့ idiom ဆိုတဲ့သဘောအဓိပ္ပာယ်ကဒီနေရာမှာအန်ဒီရဲကနေတီတီကလေးလွတ်တာကိုဆိုတာပါကံကောင်းလို့လက်မတင်လေးတွင်လွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့တိတ်ကိုကန်ကောင်းနေအိမ်တိမ်လုံးမီးလောင်ပြမကြခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လေ။လက်မတင်လေးတွေလွတ်သွားခဲ့တယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
We were very lucky as we got out of our house before it burned down. It was a very close call.
Andie ga ni ti ti kle lut da ko pyo chin idiom a thong ya be lo pyo mle.
Close call.
Lo pyo lu ya ba de. A ra ga ro di kini mne chin pya ke de idiom a thong me phit ba de.
American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်ပို့ချခဲ့တာပါခင်ဗျာအခုတော့အင်္ဂါည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ပြန်လည်တင်ဆက်ဖို့အချိန်ရောက်လာပါပြီကိုသားညွန့်ဦးကဆွေးနွေးတင်ဆက်ထားတာပါ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲလီလိုက်စီစဉ်ကနေပြီးတော့ကျူးစွပါရဲကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမနေ့ကပဲဒီဒွန်ဆန်းစုကြည်ကရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အကြက်တဲနဲ့ပတ်သက်ပြီးတော့သူ့ရဲ့မိကုံပြောသွားပါရဲပြောရမယ်ဆိုရင်တော့ပြည်တွင်းပြည်ပအတော်များများကဒီမိကုံကိုမျောလင်းတကြီးနဲ့ဘာပြောမလဲဆိုပြီးတော့စောင့်မျှော်နေကြတာပါအဲ့တော့ဒီမိကုံနဲ့ပတ်သက်လို့အမြင်သုံးသပ်ချက်နောက်တစ်ခါဒီမိကုံရဲ့တဲ့ရောက်မှုနဲ့ပတ်သက်လို့ကျွန်တော်တို့သုံးသပ်ဆွေးနွေးပါဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပြီးဖို့ပုဂ္ဂိုလ်နှစ်ဦးကိုပင်တိုင်းကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒီသတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်။နောက်တူကတော့မတ်သိန်နီထွန်းမတ်သိန်နီဦးပါ။မတ်သိန်နီဦးကတော့ Free Thinkers Technical Support Group ကပါ။ဘာမှလို့တော့ဘယ်လိုပြောလဲဘယ်လိုဘာသာပြန်လဲတော့မသိပါဘူး။နောက်တူကကျွန်တော်ဖြစ်ဆွတ်ပြီးတော့ဆွေးနွေးပြီးဖို့ကျွန်တော်ဖိတ်ခေါ်ထားတာရှိပါတယ်။မန်လေးမြို့ကသတင်းစာဆရာစိုင်းဆရာမင်းထက်ငင်းချမ်းပါ။သူတို့၃လုံးလေးလိုက်ပေါ်ရောက်နေပြီဖြစ်ပါတယ်။ကျွန်တော်အရင်ဆုံးကိုစီသူအောင်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုစီသူအောင်မြင့်ကြားပါလား
ဟုတ်ကဲ့ကြားပါပါ
ဟုတ်ကဲ့ခုနကျွန်တော်ပြောသွားလို့ပါဒေါန်ဆန်းစုကြည်မိကွန်းကိုအထူးသဖြင့်ပြည်တွင်းပေါ့နော်ပြည်ပကလည်းဒေါန်ဆန်းစုကြည်ကရခိုင်ရေးနဲ့ပတ်သက်ပြီးတော့မပြောထားဘူးဒါပထမဆုံးချင်းပြောမှဆိုလို့အကုန်လုံးကစောင့်ကြည့်နေကြပါတယ်အဲ့တော့အားလုံးမျှော်လင့်နေကြသလိုအဖြစ်တစုံတရာပြည်တွင်းမှာပဲဖြစ်စေပြည်ပမှာပဲဖြစ်စေရနိုင်တဲ့မိကွန်းလို့ပြောနိုင်ပါလားခင်ဗျာ
အဲနိုင်ငံတကာကတော့အထူးကိုမျှော်လင့်တာပေါ့နော်အဲ့ဒီဟိုကုလသမဂ္ဂဆွေးနွေးပွဲမှုချုပ်အန်တိုနီယိုအကူရလဲဆိုရင်လည်းသူကပြောထားတာရှိတယ်။ဒါနောက်ဆုံးအပြင်ရေးပါညာသူတို့မှာအရေးကြီးတာကကျွန်တော်ထင်တယ်သူ့ရဲ့ message ကနိုင်ငံတကာကိုပြောတယ်။နိုင်ငံတကာအထက်မှာတောင်မှကုလသမဂ္ဂလူမျိုးရေးကောင်စီကိုပို့ပြီးတော့မှဥတီတယ်လို့ကျွန်တော်ထင်တယ်။ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာအချက်၃ချက်ကျွန်တော်တွေ့ရတယ်။အချက်၃ချက်ကတော့ပထမတစ်ချက်ကအဲဒီစစ်စင်ရေးတွေပေါ့နော်။ဒါကတော့သူတို့နိုင်ငံတကာသူတို့ဘက်ကတုံးတာကတော့ဒီဝင်ကြတွေကိုကိုအကျံဖက်နေတဲ့ဟာတွေပါရည်တန့်ပြီးဖို့ပါညာသူကတစ်ချက်ဒုတိယတစ်ချက်ကကျတော့အခုလိုဒုက္ခတွေတွေဖြစ်သွားပြီးတစ်ခါကိုဖြစ်ပြီးသွားပြီးဒါတွေကိုပြန်လက်ခံဖို့ပြီးတော့အကူအညီတွေကိုလည်းအဲ့ဒါပေးဖို့ပြုဖို့အဲ့ဒါတစ်ချက်ဒုတိယတစ်ချက်တတိယတစ်ချက်ကတော့ကိုဖီအန်နာအစီအစဉ်ခံစားမှာပါတဲ့အချက်တွေအကောင့်တွေပေါ်ဖို့ဆိုပြီးတော့မှအဲ့ဒီ၃ချက်ကျွန်တော်နားလေတယ်အဲ့ဒီချားဟာတွေလည်းပါပါပေါ့လေအဓိကအဲ့ဒီ၃ချက်လို့နားလေတယ်ဆိုတော့ဒီလိုတော့ဟောဆန်းစုကြည်ရဲ့မိခွန်းနဲ့မှဆိုရင်အဲ့ဒီ၃ချက်နဲ့ပတ်သက်လို့အဲ့ဒါတွေကိုသူပြန်ပြီးတော့မှဖြေရှင်းသွားတာအဲ့တော့ကျွန်တော်ကစစ်စင်ရေးနဲ့ပတ်သက်လို့ဆိုရင်လည်းစစ်စင်ရေးကဒါပြီးဆုံးသွားပြီရက်ဆိုင်လိုက်ပြီဆိုတဲ့အဥ္စာကိုတခုခုအကြောင်းပြန်တယ်။အဲနောက်ဒုတိယတစ်ခုကတော့ဒီဒုက္ခတွေပြန်ပြီးတော့လက်ခံရေးနဲ့ပတ်သက်လို့လည်း အချိန်ကြီးပေါ့နော်ဒါသူတို့ကအမြဲတမ်းအချိန်ချင်းဖြစ်နေတယ်ဒါဒီကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူကြတဲ့1993သဘောတူညီချက်နဲ့ပြန်ပြီးတော့လက်ခံမယ်ဆိုပြီးတော့မှပြောတယ်ပြီးတော့မှအခုဒီပေးရေးဆိုရင်လည်းဒါ ICRC နဲ့ဆိုရင်ဒါညှိနှိုင်းတာပြီးပြောဆိုတာပြီးအဲ့ဒါတွေကအဝင်ဝင်ပြုမယ်ဆိုတဲ့ဥစ္စာကိုသူတို့ကအဖြေပေးတယ်နောက်တတိယတစ်ခုကတော့ကိုဖီအန်နဲ့အချင်းခံစားနဲ့ပတ်သက်လို့အမြဲတမ်းကောင်းတဲ့ပေါ်လို့ရတဲ့ဟာတွေအကောင့်တွေပေါ်သွားမယ်ဒီရှိဟာတွေကတော့နောက်ရရှိလုပ်သွားမယ်ဆိုပြီးတော့မှအဲ့ဒါလို့သူကနေပြီးတော့ဖြည့်ရှင်းလိုက်တယ်ဖြည့်ရှင်းလိုက်တဲ့ခါကျတော့အခုနိုင်ငံတကာမှာဒီတန်နေကြဥပုသ္စာပေါ့နော်ကြားကျင်နေကြသလိုပေါ့နိုင်ငံကကြားကျင်တာနှစ်ခုပေါ့တစ်ခုကတော့တက်မလို့ဘက်ကိုလှည့်ပြီးတော့မှဟိုပြစ်တင်မှုတွေပြောဖို့နောက်ဒုတိယတစ်ခုကတော့ဒီသူတို့အခေါ်ရင်းကြပေါ့နော်ဒါမွတ်စလင်တွေကိုဖျက်ပြီးသွားတဲ့ကိစ္စတွေကိုစာနာပါတယ်ပါညာဒီလိုဟာမျိုးကတော့ကြားမှာတော့မဟုတ်ဘူးဒါပေမဲ့လည်းအဲကျွန်တော်နားလေတော့ကတော့နိုင်ငံကောင်းဆုံးတော်တော်များများသူတို့နားလေတယ်တုံဆက်စစ်ကြီးကိုရက်တိပေးရမယ်တုံဆက်စစ်ကြီးကဒီဟာကိုအကောင်းဆုံးပြအောင်လုပ်မယ်ဆိုတော့အဲ့ဒီလိုအတိုင်းဝိုင်းတွေအတွက်ကြတော့ဒီဟာကသူ့ရဲ့ message ပေါ့နော်သူပေးလိုက်တဲ့ဟာကတော့ကောင်းမွန်တဲ့အဖြစ်ဖြစ်လိမ့်မယ်လို့တော့ကျွန်တော်ထင်ပါတယ်
ဟုတ်ခင်ဗျာကျွန်တော်မတ်တိန်နီကိုဖိတ်ခေါ်ကြပါမယ်မတ်တိန်နီက Free Thinkers Technical Support Group ကပါမတ်တိန်နီကြားပါလားခင်ဗျာ
ဟုတ်ကဲ့
မတ်တိန်နီခုနကဒေါန်ဆန်းစုကြည်မိကုံးကိုမတ်တိန်နီကိုလည်းစောင့်ကြည့်ပြီးတော့နားထောင်နေဆိုတော့မတ်တင်နီယူအမြင်ပေါ့မတ်တင်နီယူရဲ့အမြင်အထူးသဖြင့်ပြည်တွင်းပြည်ပကလူလားနေတဲ့ချက်တီကိုဒွန်ဆန်းစုကြည်ကတကယ်ပဲထိထိရောက်ဖြည့်ရှင်းပြီးပြောသွားနိုင်ပါလားဘလို့အမြင်ရှိပါလဲခင
်ဗျကျမတို့ပြည်တွင်းကလည်းဒီနိုင်ငံရေးကိုလိုလားတဲ့သူတွေအထူးသဖြင့်ဒေသထဲမှာရှိနေတဲ့ရခိုင်ပြည်နယ်ဒေသထဲမှာရှိတဲ့တိုင်းရင်းသားလူမျိုးအစုံပေါ့နော်ရခိုင်ဒီလိုခမီးဆက်ကျမတို့ဒီလိုဟင်းချာဆားတဲ့ဒီတိုင်းရင်းသားပြည်သူအားလုံးရဲ့နိုင်ငံရေးကိုအာမခံနိုင်တဲ့ဖြည့်ရှင်းမှုတစ်ကုံတစ်ခုရမယ်လို့မျှော်လင့်ခဲ့တော်လေအဲ့ဒီအခြေမပီးပွားနိုင်တာကိုသိရပါတယ်။ဒါပေမဲ့ထဲမှာလည်းဒီသူ့ရဲ့မိန်ခွန်းကဒီဟိုအရှိနောက်ညှို့မှုမှာဒီအားနည်းတယ်ပေါ့နော်။သူကတော့ဒီဟိုဒီစကလုံးတွေကိုစာစစ်ဖြစ်တဲ့စကလုံးတွေကိုရှောင်ပြီးကြောသွားတာသိရပါတယ်။မျိုးဟိရာဆိုတဲ့စကလုံး၊ဘင်္ဂလီဆိုတဲ့စကလုံးတွေကိုရှောင်ပြောပြီးတော့မွတ်စလင် community ကိုသူတုံးဆဲသွားတယ်ပေါ့နော်အဲ့ဒီခါမှာကျမတို့ကမိန်းကောင်ထွက်လာတာကဒီဒေသထဲမှာရှိတဲ့ဒီတိုင်းကအစ္စလာမ်မဟုတ်ဘူးပေါ့နော်ဘုသူမဟုတ်ဘူးတဲ့ခါကျတော့ဟိုဒေသပြည်တစ်ခါကခုနကဟိုအကျန်းဖက်မှုအတွင်းကနေပြီးတော့နောက်ထပ်ဘာသာရေးအပြင်တစ်ခုဘာသာနှစ်ခုကြားရဲ့ပြဿနာလို့ဆွဆဲလိုက်တဲ့လူမျိုးပေါ့နော်ရှစ်တစ်ခုဖြစ်သွားတယ်လို့ကျမတို့ခံစားလိုက်နေကြတယ်ပြည်ရဲ့စကလုံးပေါ်မှာပေါ့နော်ဒီအိမ်နဲ့အဲ့ဒါဆိုရင်အစ္စလာမ်ဒီနဲ့ဖြစ်တဲ့ကြက်ကနာဆိုရင်ခုနကမျိုးတို့ခမီးတို့အဲ့တို့ဗမာကြီးတို့ဒီလိုရကြတော့ဘာကြောင့်ခံရတာလဲဆိုတော့ဟိုမျိုးပေါင်းကြီးလည်းထထလာပြရှိရဲ့ပေါ့နော်ဆိုတော့ဟိုကျွန်တော်တို့အဲ့ပေါ်မှာနောက်ထပ်နောက်တစ်ခါအဲ့အစ္စလာမ်ဒီနဲ့ဖြစ်ပါတယ်လို့ဟိုပြောတဲ့အတိတ်ရဲ့အတုံးနှုံးမျိုးဟာအဲ့အတွက်အဲ့ရခိုင်ဒေသမဟုတ်တော့အခြားဒေသမှာရှိတဲ့အစ္စလာမ်ဒီဘာသာဝင်တွေအတွက်လည်းဟုတ်နောက်ထပ်နောက်ဆက်ကျစိတ်ပူစရာဘာတွေများဖြစ်လာနိုင်ပြီရှိတယ်လေဆိုရဲဆိုရဲတင်လေကျမတို့မှာပုံရှိလာပါတယ်လူငယ်တဲ့တပတ်အတင်းကဆိုရင်ဒီကရင်ပြည်နယ်မှာဆိုရင်ဒီကရင်ပြည်နယ်ဒေသအကင်းမှာရှိတဲ့အစ္စလာမ်ဘာသာဝင်တွေဟာအခြားနေရာတစ်ခုခုအခြားမြို့တစ်ခုခုသွားပြီးဟိုရဲဌာနကိုအကြောင်းကြားရမယ်လို့အုပ်ချုပ်ရေးဌာနကိုအကြောင်းကြားရမယ်လို့ဆိုတဲ့ဒီဒေသရင်းစီမံခန့်ခွဲမှုအမိန့်တွေထွက်ထားတဲ့အခြေအနေတွေအရလည်းရှိတော့ဒီတော့ဆန်းစုကြည်တုံနှုံသွားတဲ့ဒီကံဒီလိုမျက်ချစ်တယ်ဆိုတဲ့ဝဟာရပေါ်မှာကျမတို့ဆိုရင်နောက်ထပ်ဆိုရင်ဒီအစ်ထပ်ပေါ်လာပါ
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာ
နောက်တစ်ခါ
ဟုတ်ကဲ့ပြောပ
ါနောက်တစ်ခါဟိုဒေါက်တာဆစ်ကြီးကပြောပါတယ်ဒီဟိုဒီပြည်ရင်းမှာနှင်းချန်သွားပြီးအခြေအနေတစ်ခုကိုထိချုပ်ဆိုင်သွားပြီးနှင်းချန်သွားပြီးလို့ပြောပါတယ်ပြည်ရင်းသွားပြီးပေါ့နော်ဆိုတဲ့အချိန်မှာလည်းပဲအဲငါးရက်နေ့နောက်ပိုင်းမှာဘာတိုက်ပွဲမှမရှိတော့ဘူးလို့ဟိုပြောသွားပါတယ်ဒါနဲ့အဲ့ဒီခါမှာကျမတို့ဒီဟိုနိုင်ငံတော်အတိုင်းအတာရုံး page ပေါ့နော်တင်ဌာနဟု information committee ကထုတ်ပြန်တဲ့သတင်းတွေနဲ့လည်းနှိုင်းယှဉ်ကြည့်နေဆိုရင်တော့ငါးရက်နေ့အထိမှာပြင်ညာထားလိုက်တယ်သူတို့ page ကနေပြင်ညာတဲ့တိုက်ပွဲအကြီးအကျယ်က68ခုရှိတယ်၆ရက်နေ့မှာထပ်ပြီးတော့တိုက်ပွဲအသေးငယ်ထပ်ဖြစ်ပါတယ်ပြောရဲ၁၇ရက်နေ့မှာထပ်ပြီးတော့ပြင်ညာတဲ့တိုင်းမှာကြတော့တိုက်ပွဲအကြီးအကျယ်63ခုဖြစ်တယ်ပေဆုံးတဲ့ဥယျာဉ်တွေလည်းမရှိဘူးပေါ့နော်ဆိုတော့သူကတတိယကိုမြင်းတိနေဒေတာအရင်းချင်းတင်းတင်းသွားပြီဆိုတာကိုဟိုတတိယရဲ့အချက်လက်ပေါ်မှာဆိုစီတလေဆိုတော့ဟာကလည်းကျမတို့မှာဟိုခိုင်ခိုင်မာမာမရှိဘူးလို့မြင်ရတာပေါ့နော်တတိယဟိုခိုင်မာမှုနဲ့ထောက်ထားမှာလည်းကျမတို့ဒီနေ့ပိုစိတ်ပူလာမိတာလေ။နောက်ဆိုပြီးခဲ့တဲ့နေ့လောက်မှအထူးပဲဒီဟိုဒီမြန်မာနိုင်ငံတစ်ချိန်ဒီငါသူရဲ့လူကြီးစီးတွေကိုဖြတ်စည်းလိုက်တာတွေပါအချိန်လေးဒီကလေးကမင်းတက်ကြုံနေရသေးတယ်ဒါနဲ့သူကတော့၅ရက်နေနောက်ပိုင်းပြင်းပြင်းသွားပြီလို့ဟိုကြောလိုက်တဲ့အပေါ်မှာအချိန်ဒီကအခု
လက်ရှိအခြေအနေနဲ့ကွာထားနေတဲ့ဟာလေးကိုကျွန်တော်တို့သတိပြုနေတဲ့ပါလို့ရှိ
ခင်ဗျာကျွန်တော်မန္တလေးမြို့ကသတင်းစာစီယာကုမင်းထက်ညီညာဖိတ်ခေါ်ကြပါလေကုမင်းထက်ညီညာကလည်းမန္တလေးကနေပြီးတော့ဒေါ်ဆန်းစုကြည်ရဲ့မိန်းကွန်းကိုစောင့်ကြည့်လို့သိရပါတယ်ခင်ဗျာအဲ့တော့မလေးဘက်ကလူထုရဲ့တုံ့ပြန်မှုကိုမင်းထက်ညီညာရဲ့အမြင်ဒေါ်ဆန်းစုကြည်ရဲ့မိကုံးအပေါ်မှာပေါ့ဘယ်လိုများရှိပါလဲခင်ဗျာ
အားလုံးကလည်းမျော်လင့်နေကြတာပါဘာလို့ဆိုတော့ကိုယ်နိုင်ငံရဲ့ခေါင်းဆောင်နောက်ဒီဒီမိုကရေစီဆိုတဲ့ပေါ်တော့အားလုံးကနေပြီးတော့မှအခုအားထားထားတဲ့ခေါင်းဆောင်ချုပ်ကိုဒါကဘာကနေပြောဝိုင်းဝန်းပြီးတော့မှခေါင်းဆောင်ချုပ်စစ်မှတ်ပြုပြီးတော့မှအဲ့ဒါလက်ရှိနိုင်ငံရဲ့ပုံရိပ်တွေစာသင်ကျွန်တော်နိုင်ငံရဲ့ချက်ကြီးတွေကိုပြည့်စက်သွားပြမယ်အနေထားမျိုးမှာဒါပြီးဒီဒေါ်ဆန်းစုကြည်ရဲ့မိကုံးဟာဒီပေါ်မှာအများကြီးတောင်းမှုနိုင်တယ်ဒါမှမဟုတ်ဒီပေါ်မှာအဖြစ်အခုတော့တက်မယ်ဆိုတော့အဲဒီညွှန်နေတဲ့လည်းကျွန်တော်တို့ကအားလုံးပဲဒီနေ့နဲ့ဆိုရင်လည်းအဲ့ဒါ CRDD နောက်တော့ကျွန်တော်မန္တလေးမှာလောရဲမန္တလေးမှာလည်းဒါလူကြီးတွေနဲ့လာရောအားပေးကြတာပေါ့အဓိကတော့တော့တက်ပြင်းရဲ့ဒီပဓာရီရည်ကြမယ်ဒါဟာခုနကပြောတဲ့ကိုယ်နိုင်ငံရဲ့ငြိမ်းချမ်းရေးကိုယ်နိုင်ငံရဲ့ဒီမိုကရေစီပြည်ထောင်ရေးတဲ့အလားဒီအန္တရာယ်ကိုကျော်လွှားကြမယ်ဆိုတဲ့စိတ်နဲ့ပဲပေါ့လေဒါမိကုံးကဘယ်လိုပြောမယ်ဆိုတော့လည်းကြုံကြည့်ရအောင်နောက်မိကုံးကလည်းအင်္ဂလိပ်ကိုပြောရတဲ့အားလုံးလည်းတဲ့ချင်းအလားဒီလုံးဒီပါတီနားလည်နိုင်သမရှိရမယ်ဒီပေါ်မှာအလားအဲဒီရေးခင်းပေါ်မှာအဲနေတော်တမင်းကပုဂ္ဂိုလ်လူလူအောင်တော်တာကြီးကြီးအားတုံ့င်းနေပဲနဲ့လူအပ်တဲ့အခိုင်အတာတစ်ခုအနေနဲ့ဒီဆောင်သွားမယ်ဆိုတော့ခရီးကွေးပြီးမယ်ဆိုတော့အားလုံးကလည်းယုံကြည်ကြတဲ့အတိုင်းနဲ့ဒီနေ့ဒီနေ့ဒီရောက်ချီလာကြတာဘာဖြစ်ဖြစ်အားရချင်နေကြတယ်လို့ပဲကျွန်တော်အဲ့လိုပဲ
ဒီမှာကျွန်တော်သရရှင်နေလှည့်ပေးခြင်းပါလေခင်ဗျာကျွန်တော်အရင်ဆုံးကုလမောင်အမေရိကန်ပြည်အောင်စုကပါကုလမောင်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာတူပေါ့
ကျွန်တော်တို့မမေ့တဲ့အချက်ချက်ကတော့ဒေါ်ဆန်းစုကြည်ဟာစစ်တပ်နဲ့အတူအာဏာခွဲဝေပြီးအုပ်ချုပ်နေရတယ်လွတ်လွတ်လပ်မရှိဘူး2008နဲ့နေရတယ်ဆိုတာလေးမမေ့စေချင်ပါဘူးနောက်တစ်ခုကဒေါ်ဆန်းစုကြည်ဟာလူခွင့်မပြောသလိုအကြမ်းဖက်ပြီးတော့ရွာဟလာရွာ30ကျော်ကိုဟိုတပြိုင်နက်တည်းတိုက်ခတ်တယ်ဆိုတာလည်းမပြောခဲ့ပါဘူးဗျအဲကျွန်တော်အခုပြောနိုင်တာတစ်ခုကတော့အခုဟို၄သိန်းကဘာလို့ဖက်ပြသွားလဲဆိုရင်အခုမနေ့တနေ့ကပဲကြီးညာတယ်ဗျာဟို3,900ကိုလက်ခံမယ်လို့စော်ဒီကနေကြီးညာတယ်၄နှစ်တည်းလက်ခံမယ်ဆိုတာအဲ့ဒါဆိုရင်ဟိုအခုပြောနေကြတဲ့လူတွေသဘောပေါက်မှာကျွန်တော်တို့မြို့မှာဆိုရင်လည်းကျွန်တော်တို့ရောက်လာတဲ့ပင်ကားလေးတွေမနေ့တနေ့ကပဲမလေးရှားရောက်လာတဲ့ပင်ကားလေးတွေအများကြီးရှိပါတယ်နိုင်ငံတကာကလက်ခံပါလိမ့်မယ်ဒေါ်လာကောင်းစုကြည်ရဲ့မိကုံးရကိုဒီလူသားချင်းစာနာပြီးတော့လက်ခံမယ်လို့ကျွန်တော်ကယုံကြည်ပါတယ
်ဟုတ်ကဲ့ဒေါ်လာဒေါ်ဆန်းစုကြည်ရဲ့မိကုံးကိုကိုလှမောင်နေရဲ့အမြင်ပေါ့ကျေနပ်စရာရှိပါလား
အော်ကျွန်တော်တို့ဗျာကျွန်တော်တို့ခေါင်းဆောင်မယ်မကျင်တတ်လို့ပဲရမယ်ကျွန်တော်တို့လိုချင်တာတော့ချက်ချင်းကျွန်တော်ဆိုရပြောသလိုပေါ့ကျွန်တော်တို့မင်းနေတချို့တွေကမင်းနေကြတယ်ဗျစစ်တပ်နဲ့ကျွန်တော်တို့ခွဲဝေအုပ်ချုပ်နေရတာဆိုမင်းနေကြတယ်ကျွန်တော်တို့ကျင်းတတ်တာပေါ့
ဟုတ်ကဲ့ခင်ဗျကုလားမောင်ကျေးဇူးပါနောက်ထပ်သရရှင်တူဖိတ်ခေါ်ကြပါလေကိုနေဦးလင်းကိုနေဦးလင်းရဲ့အမြင်ဆွေးနွေးမေးမြန်းလို့ရပါတယ
်ကျွန်တော်အမြင်ကတော့ဒေါ်ဆန်းစုကြည်ကရူကော့ဆိုဒါတိုင်းမပြတော့လဲပဲတန်တမန်နေရောရူကော့ရှိတယ်ဆိုတာတော့ point တော့လုတ်ပေးတဲ့သဘောပါပဲနံပါတ်1ကတော့ဗျာရိုဟင်ဂျာဆိုတာမရှိဘူးလို့သူမပြောတော့လဲပဲမရှိဘူးလို့သူလက်ခံတယ်ဆိုတဲ့သဘောမျိုးပြောတဲ့သဘောပါပဲဘာလို့လဲဆိုတော့နာမည်ထည့်မတော်ဒီရိုဟင်ဂျာဆိုတဲ့သကလုံးကိုတုံးပြီးတော့ဝါဝိုက်လေ human trafficking လုပ်နေတယ်ဆိုတာကိုကျွန်တော်အနေနဲ့ကတော့လွန်ခဲ့တဲ့4 5 6နှစ်လောက်တည်းကသိပါပဲဗျာမလေးရှားမှနေတော့ပိုသိတယ်လို့လည်းပြောပြရစီဘာလို့လဲဆိုတော့ UNHCR ဒီမှာဖွင့်ထားတဲ့အတွက်ချင်းပြောလို့ရှိရင်ဗမာပြည်ကိုဖြတ်ပြီးတော့ထိုင်းကိုဖြတ်ပြီးတော့ဒီ UNHCR အနေနဲ့ဝင်ငင်တို့လာခြင်းနဲ့လူရဲနိုင်ငံသားသွားခြင်းတို့ရောက်ခြင်းနဲ့လူရဲအဲ့ဒီလူတွေပေါ်မှာလှုပ်ရှားခြင်းနဲ့လူတွေရဲ့စုပြီးတော့အားလုံးပေါင်းလိုက်တဲ့အခါမှာမီဒီယာနဲ့ပေါင်းပြီးတဲ့အခါကျတော့ဒီနေ့ကျွန်တော်တို့တိုင်းပြည်ဟာထောင်ချောက်တဲကျသွားတာပါဒါကိုဒေါ်အောင်ဆိုင်းကျူပြည်ဟာပြန်ပူးလုပ်တဲ့သဘောလိုပဲကျွန်တော်ကမြင်ပါတယ်ဗျာ
ကိုနေဦးလင်းကျေးဇူးပါခင်ဗျာကျွန်တော်ပင်တိုင်းဆွေးနွေးသူတွေပြန်ပြီးအလှည့်ပေးကြပါတယ်ကုစီသူအောင်မြင့်ကျွန်တော်ဖိတ်ခေါ်ကြပါတယ်ခုနကကုစီသူအောင်မြင့်ဆွေးနွေးသွားတဲ့ဒီကုလသမဂ္ဂရဲ့လုံခြုံရေးကောင်စီကပြောတဲ့ဆိုတဲ့အချက်၃ချက်ပေါ်မူတည်ပြီးကျွန်တော်အဓိကထားပြီးတော့ဆွေးနွေးကြပါတယ်အရင်ဆုံးပထမဆုံးခုနကစက်တင်ဘာ9ရက်နေ့ကစပြီးတော့တိုက်ပွဲတွေမရှိတော့ဘူးဆိုပြီးတော့ဒေါ်ဆန်းစုကြည်ပြောတယ်ခုနမတ်သိန်းဒီဦးကတော့ထောက်ပြပါတယ်သူတို့ရဲ့ဒီ information comedy ရဲ့ထုတ်ပြန်ချက်ဒီမှာဆိုရှင်တိုက်ပွဲတွေဆက်ရှိနေတယ်လို့ဆိုပါတယ်နောက်ပြင်ဒေါ်ဆန်းစုကြည်ကလုံခြုံရေးတပ်ဖွဲ့တွေကိုစစ်တီကျင့်ဝင်တဲ့အညီတိကျကျလုပ်ဖို့ဆိုပြီးတော့သူတို့ညွှန်ကြားချက်တွေထုတ်ပေးထားပါတယ်လို့ပြောပါတယ်ဆိုတော့လူခွင့်ချိုးဖောက်မှုတွေကိုလက်မခံဘူးမလုပ်ပါနဲ့ဆိုတဲ့ညွှန်ကြားချက်မျိုးပေါ့တကယ်ပဲအောက်ခြေအစ်စ်မှာဒေါ်ဆန်းစုကြည်ရဲ့အခုလိုပြောဆိုတဲ့တိုင်ညွှန်ကြားချက်တိုင်းတကယ်ဖြစ်နေရလားကိုစီသူအောင်မြင့်သုံးသပ်ပြပါဦး
ဟုတ်ကျွန်တော်အမြင်အရဆိုရင်ဒေါက်တာစကြီးပြောတာသိအထူးခြားတော့မဟုတ်ဘူးကြာဘာဖြစ်လို့လဲဆိုတော့အလုံးဟိုဗာလဲမှတ်မိကြအောင်ပဲပူနေနေပဲရှိပါသေးတယ်2016အောက်တိုဘာ9ရက်နေ့မှာတက်ခတ်မှုဖြစ်တယ်နယ်ရာဆောက်ဌာနချုပ်နဲ့ရဲစခန်းဌာနချုပ်နဲ့အခြားစခန်းတစ်ခုသုံးခုပေါ့အဲ့ဒီတက်ခတ်မှုဖြစ်တဲ့နေ့မှာကိုပဲနောက်တစ်နေ့မှာကိုပဲဒေါက်တာစကြီးတို့ကိုယ်တိုင်ချက်ချင်းတရင်ထုတ်ပြန်လာပြီးတော့မှနောက် တခါကတမရိုပဲဆိုင်ရာတွေနဲ့တွေ့ဆုံတာတွေပါလေအကုန်လုံးလုပ်ပြီးတော့မှအဲ့ဒီမှာတမရိုကဒါစစ်စင်လောက်ရတော့မယ်ပြန်ပြီးတော့မှနေနေရတော့မယ်နေမီစူးမူရေးလောက်ရတော့မယ်ဆိုတော့အဲ့တိုင်းပါခဲ့ပါလေအဲ့တော့2016ဒီအောက်တိုဘာ9ရက်နေ့မှာဒါပေမဲ့နောက်ပိုင်းကြတဲ့အခါကျတော့လေဟိုဆွတ်ဆွဲမှုတွေအဲ့လိုမျိုးပေါ့နော်ဟိုဝေဖန်မှုတွေပါတွေရှိလာတဲ့အခါကျတော့ဒါအားလုံးပြည်ပြီးရတဲ့အတိုင်းပါပဲအဲဒီတမရဦးမစ်စီပါတဲ့စုံစမ်းရေးကော်မရှင်ဆိုတာဖွဲ့ရတယ်တစ်ဖက်မှာလည်းတမတော်ကလည်းသူ့ဖာသာသူအဲ့ဒါစုံစမ်းရေးကော်မရှင်တွေဖွဲ့ပြီးတော့မှသူစုံစမ်းရတဲ့ကိစ္စတွေပါတွေရှိခဲ့တယ်ဆွတ်ဆွဲမှုတွေကတော့ရှိတာပေါ့ဆွတ်ဆွဲမှုတွေရှိတယ်ဆိုတာကတစ်ဖက်ကဒုက္ခတွေနဲ့ထွက်ပြေးသွားတဲ့အဲခုနကတော့အဲ့ဒီမုတ်တင်အတိုင်းဝဲပေါ့နော်သူတို့တွေကတော့ပြန်ပြောတာရှိတယ်ပေါ့တမတော်ကဘယ်လိုလုပ်တယ်ပညာလုပ်တယ်ဘာညာဆိုတဲ့ဟာလေအဲ့တော့သူလည်းသူ့မိခိုးတယ်မှာအဲ့ဒီအခုတော့ထည့်ပြောပါတယ်အပြန်လာဆွတ်ဆွဲမှုတွေရှိတယ်တကယ်လို့ကဒီလိုမျိုးရှိခဲ့တယ်ဆိုရင်သူကလက်မခံဘူးဘယ်တော့ပဲသူပြောပါတယ်အဲ့တော့ကျွန်တော်တို့တူချင်းအနေနဲ့ကြားတဲ့ခါကျတော့သတင်းစာဟိုဆရာတယောက်အနေနဲ့ကြားတော့အချက်လက်တွေမရသေးတဲ့ခါကျတော့ဒီဟာတွေကကံဒီကမှမပြောနိုင်ဘူး။ခုနကကိုတားညူပြောတဲ့မိဖို့ဆိုရင်ကျွန်တော်တို့မသိနိုင်သေးဘူးလို့ပဲပြောရမှာပါ
။ကျွန်တော်မတ်တင်နီဦးကိုမေးချင်ပါတယ်။အဓိကကိုဖီအန်နန်ရဲ့ဒီကော်မရှင်ရဲ့အကြံပြုချက်တွေပေါ့သူတို့လုပ်မယ်ဆိုရင်ဒေါန်ဆတ်စုကြီးကလုပ်မယ်။ချိုးချက်တွေကိုတော့ရေးကြီးတဲ့ချက်တွေကိုဦးစားပေးပြီးတော့လုပ်သွားမယ်။ဒါပေမဲ့ချိုးချက်တွေကကြာနိုင်နေဆိုတဲ့ဟာတကယ်တမ်းလက်တွေ့အကောင့်ထဲပေါ်လို့ဖြစ်နိုင်ပါမလား။ဒေသကရခိုင်တိုင်းသားတော်များများကလည်းဒီကိုဖီအန်နန်ကော်မရှင်ကိုကန့်ကွက်နေကြတာကိုမတ်တင်နီဦးရဲ့အမြင်သိချင်ပါတယ်။
ဟုတ်တယ်ကော်ဖီအန်နန်ကော်မရှင်ရဲ့အစီအစဉ်ခံစားမှာအတိအကျကနိုင်ငံသားဖြစ်ပြီးမှပြုပေးပြီးဆိုတာအတိအကျတာပေါ့နော်။ဆိုနိုင်ငံသားဖြစ်ပြီးမှပြုပေးပြီးဆိုရင်1982ခုနှစ်ဥပဒေကြီးကဟန်ကားဖြစ်နေတာပါ။ဒါတစ်ချက်နောက်တစ်ခါဟိုဘက်ကိုရောက်သွားတဲ့ဟာတွေကိုဒီဟိုဘက်ကိုရောက်သွားတဲ့လူတွေကိုဒီဘက်ကိုပြန်လက်ခံပေးပါလို့ပြောတဲ့အခါမှာသူတို့ကလည်းဥပဒေနဲ့အညီလက်ခံပါမယ်လို့ဟိုပြောရဲပေါ့။ဒီဆိုရဘက်ကအဲ့ဒီအခါမှာဥပဒေနဲ့အညီဆိုတော့ရှင်းစမ်းမှုဥပဒေနဲ့လက်ခံမယ်ဆိုရင်ဒီလူတွေကဒီတဲ့ခုတိုင်းပြည်ထဲမှာနေစီအချိန်အခါတော့မှအထောက်အထားမရှိနေကြရတော့သူတို့အခုပဲအထောက်အထားနဲ့ပြန်လက်ခံမှလဲဆိုတာကလည်းမျိုးဝန်ထုတ်เสียဖြစ်နေတာပေါ့နော်ဆိုတော့ဟို
ကျွန်တော်စက္ကန့်30လောက်ပဲချိန်ရပါတယ်
ဟိုလက်ခံမယ်ဆိုတဲ့ဟာနဲ့ဒီအစီအစဉ်ခံစားကိုအောင်မြင်အောင်လုပ်မယ်ဆိုတဲ့ဟာမှဟိုတိတိကျကျခိုင်ခိုင်မာမာဘာမှကိုအမှတ်ခံချက်မရှိနေတဲ့အနေအထားမျိုးမှဖြစ်ပါတယ်ဆိုတော့အရေးကြီးတဲ့အချက်ကိုဦးစားပေးလို့ဒီအရေးကြီးတာလေးတော့ကြားမယ်ဆိုတော့ဘယ်လိုတိုင်းတာတတ်မှတ်တယ်လဲဆိုတာကလည်းပဲမီးခွန်းထုတ်ဆရာရှိနေပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒိုင်းရဲ့လီလိုက်အစီအစဉ်အချိန်စစ်သွားလို့ပါကျွန်တော်တို့ပါဝင်ဆွေးနွေးပေးတဲ့ကိုစီသူအောင်မြတ်တင်နီဦးကိုမင်းထက်ငင်းကြံ့နဲ့တော်ရရှင်နဲ့အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒိုင်းရဲ့လီလိုက်အစီအစဉ်ဒီမှာကျန်းစာခွင့်ပြီးပ
ါကိုသားညွန့်ဦးဆွေးနွေးတင်ဆက်သွားတဲ့အင်ကာညာ VOA ဒိုင်းရဲ့လီလိုက်အစီအစဉ်ကိုနားဆင်ကြရတာပါ VOA American တန်ကအစီအစဉ်နဲ့ဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။ Catherine ဆိုတဲ့နာမည်တလုံးနဲ့ Indonesia တက္ကသိုလ်ကျောင်းသူလေးဟာ ASEAN အစိုးရအဖွဲ့များလူ့အခွင့်အရေးဆိုင်ရာကော်မရှင်၄ချိန်မြောက်လူငယ်စကားစစ်ထိုးပွဲမှာအနိုင်ရသူ၅ဦးထဲကတဦးဖြစ်ပါတယ်။ AICHR လို့ခေါ်တဲ့ဒီလူ့အခွင့်အရေးကော်မရှင်ကို American နိုင်ငံသားရဲ့ဌာနနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာ Agency USAID ကကူညီပံ့ပိုးပေးထားပါတယ်။လူငယ်စကားစစ်ထိုးပွဲကိုAmerican ASEAN ဆက်ဆံရေးနှစ်40ပြည့်အထိမ်းအမှတ်ကျင်းပတာပါ။ ASEAN ဖွဲ့ဝင်10နိုင်ငံကတက္ကသိုလ်ကျောင်းသားအယောက်40ဟာစက်တင်ဘာလ4ရက်နေ့ကနေ6ရက်နေ့ထိထိုင်းနိုင်ငံဘန်ကောက်မြို့တော်မှာလုပ်တဲ့စကားစစ်ထိုးပွဲမှာဝင်ပြိုင်ခဲ့ကြပါတယ်။အမျိုးသမီးအခွင့်အရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှု ASEAN ဒေသတွင်းကနိုင်ငံသားတွေအဖွဲ့ဝင်နိုင်ငံအားလုံးမှာအလုပ်လုပ်ကိုင်ခွင့်တဘောဝပတ်ဝန်းကျင်ကာကွယ်ရေးနဲ့ ASEAN လူ့အခွင့်အရေးဆိုင်ရာတရားရုံးထူထောင်ရေးစတဲ့အကြောင်းအရာမျိုးစုံပေါ်အမြင်တွေဖလှယ်ခဲ့ကြပါတယ်လူ့အခွင့်အရေးဟာမကြာခဏဆွေးနွေးဖို့လိုတဲ့အရေးကြီးကိစ္စရပ်တစ်ခုဖြစ်ပြီးလူငယ်တွေပိုဆွေးနွေးသင့်ပါတယ်လို့ကက်သရင်းကပြောပါတယ်အာဆီယံဒေသလူ့အခွင့်အရေးဆိုင်ရာအမြင်အတွေးမျိုးစုံကိုဒေသတဝန်းကလူငယ်တွေနဲ့အတူလေ့လာဆွေးနွေးဖို့ AICHR လူငယ်စကားစစ်ထိုးပွဲမှာအခွင့်ရခဲ့ပါတယ်လို့ကက်သရင်းကပြောပါတယ်လက်ရှိကာလရဲ့အရေးကြီးဆုံးလူ့အခွင့်အရေးကိစ္စရပ်တွေကိုလူငယ်တွေအတူတကွငြင်းခုန်ဆွေးနွေးဖို့AICHR ကစီစဉ်ပေးတာဒါဟာ၄ချိန်မြောက်ပါပြီလို့ AICHR ရဲ့ထိုင်းနိုင်ငံဆိုင်ရာကိုယ်စားလှယ်ဒေါက်တာစရီနွန်ဒါဆူကပြောပါတယ်ဒီနှစ်ပြိုင်ပွဲဟာအာဆီယံ250ပြည်နဲ့တိုက်ဆိုင်တာမို့ပိုပြီးအချိန်အခါတင့်ပါတယ်လို့သူကဆိုပါတယ်စီးပွားရေးပေါင်းစည်းမှုရေချောင်းပူပေါင်းဆောင်ရွက်ရေးတိုးချဲ့မှုထွန်းတစ္ဆာခေါင်းဆောင်များပြုထောင်မှုအမျိုးသမီးများအတွက်အခွင့်အလမ်းဖော်ထုတ်မှုနဲ့နိုင်ငံဖြတ်ကျော်စင်ခေါ်ချက်များကင်တွယ်ဖြည့်ရှင်းမှုတွေမှာအမေရိကန်နဲ့အာဆီယံပူးပေါင်းဆောင်ရွက်နေပါတယ်လူ့အခွင့်အရေးဟာအာဆီယံအဝင်အဝိုင်းရဲ့အရေးပါတဲ့လက္ခဏာတစ်ရပ်ပါ အာဆီယံလူခွင့်ရေးကြေညာစရန်နဲ့အာဆီယံလူခွင့်ရေးကြေညာစရန်ချမှတ်ခြင်းဆိုင်ရာဖနှုန်းပင်ကြေညာချက်တွေမှာပါရှိတဲ့အတိုင်းလူမှုဖွံ့ဖြိုးတိုးတက်ရေးနဲ့တရားမျှတရေးလူကုန်သိက္ခာကိုအပြည့်အဝအတိမတ်ပြုရေးအာဆီယံလူလူအတွက်ပိုပြီးမြင့်မားတဲ့ဘဝအဆင်အတန်းရရှိရေးတို့အတွက် AICHR ကတဆင့်အာဆီယံအဖွဲ့ကဖော်ဆောင်ပေးနေပါတယ်ဒီကြောင်းသားတွေဟာဒေသတော်ဝန်ကလူခွင့်ရေးကိစ္စရပ်တွေကိုအာဆီယံဒေသကနိုင်ငံသားတွေဘိုးဘီနက်နက်နဲနဲထွင်းဖောက်တွင်းမြင်လာစေဖို့တွန်းအားပေးတဲ့ပိုကြီးမားတဲ့ခေါင်းဆောင်ငယ်ဝန်ဝမ်းရဲ့တစိတပိုင်းဖြစ်ကြောင်းဒီလုပ်ငန်းကိုပံ့ပိုးကူညီရတဲ့အတွက်အမေရိကန်ပြည်ထောင်စုကဂုဏ်ယူပါကြောင်းပိုပြီးအားကောင်းခိုင်မာတဲ့အာဆီယံအဖွဲ့အဖြစ်တည်ဆောက်တာမှာဒီလုပ်ငန်းကအထောက်အကူဖြစ်စေမယ်ဆိုတာအခိုင်အမာယုံကြည်ပါကြောင်းအာဆီယံဆိုင်ရာအမေရိကန်တန်ယုံယာယီအကြီးအကဲတန်မတ်ကြီးဒန်နီယယ်ရှီးလ်စ်ကလူငယ်စကားစစ်ထိုးပွဲစုချင်းမြင့်ပွဲမှာပြောသွားပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နေတာဖြစ်ပြီးVOA ရဲ့အားပေါ်မှုကြောင်းထပ်မံအသည့်ပေးအပ်ပါရခင်ဗျာဗုဒ္ဓနေ့ညနေပဲ6နိုင်ခွဲနဲ့9နိုင်အထိထုတ်လွှင့်သွားမဲ့ VOA အစီအစဉ်တွေကိုတော့လိုင်းနူမီတာ71.25တို့မှာဖမ်းယူနိုင်ပါအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်ဆုမြတ်မွန်ကပြောပြမှာဖြစ်ပါတယ်
မက္ကဆီကိုနိုင်ငံမက္ကဆီကိုစီတီမြို့တော်နားမှာ 9.1 ပြင်းအားရှိတဲ့မြေငြင်းလှုပ်ခတ်ခဲ့တာကြောင့်လောလောဆယ်ထိသေဆုံးသူတရားထက်မနည်းရှိသွားပြီလို့အစိုးရတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။အဆောက်အဦအများအပြားပျို့ကျပျက်စီးခဲ့ပြီးအပြည့်အစည်းပုံတွေအောက်မှာပိတ်မိနေနိုင်သူတွေကိုကယ်ဆယ်ရေးတွေလိုက်လံရှာဖွေနေပါတယ်။ခြေခြေပြင်းပြင်းပျက်စီးတွေဖြစ်ခဲ့ပြီးတော့လျှက်စင်မီးတွေပြတ်တောက်နေတယ်လို့မီးတွေလောင်ကျွမ်းနေတယ်လို့ဒေသခံသတင်းတွေကလည်းပြောပါတယ်။တခါနိုင်ငံကလေဆိပ်တွေမှာလုပ်ငန်းတွေကိုမက္ကဆီကိုအာဏာပိုင်တွေကရပ်ဆိုင်းထားတယ်လို့ကြောင်းတွေကိုလည်းပိတ်ထားပါတယ်။82ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပထမဆုံးအကြိမ်ဖြစ်တဲ့မိန့်ခွန်းပြောကြားခဲ့တာမှာသူ့အနေနဲ့အမေရိကန်ပြည်ထောင်စုအရေးကိုပထမဦးစားပေးမယ်ဆိုတာထပ်မံပြောကြားခဲ့ပါတယ်။ဒါအပြင်မြောက်ကိုရီးယားအစိုးရကအခုလက်ရှိအတိုင်းဆက်လုပ်နေမယ်ဆိုရင်လုံးဝပြတ်သုံးသွားအောင်လို့ချေမုန်းမယ်လို့လည်းချိန်ချောက်ခဲ့ပါတယ်။အီရန်နိုင်ငံကိုလည်းသူ့ရဲ့မိန့်ခွန်းထဲမှာဝေဖန်တိုက်ခိုက်ခဲ့ပါတယ်။သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကရရှိခဲ့တဲ့အီရန်ရဲ့နျူကလ িয়ার သဘောတူညီမှုဟာတစ်ဖက်သက်ဆန်တယ်လို့သမ္မတထရမ့်ကမိန့်ခွန်းထဲမှာဝေဖန်သွားပါတယ်။တခါဒီချိန်ပြည်နယ်ထဲမှာဖြစ်နေတဲ့လူသားချင်းစာနာစရာပြဿနာကိစ္စကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ပါတယ်။အင်္ဂါနေ့ကဝန်ကြီး Rex Tillerson နဲ့ဒေါအောင်ဆန်းစုကြည်တို့ဆက်သွယ်စကားပြောခဲ့တာမှာပြဿနာဖြစ်နေတဲ့နေရာတွေကိုအကူအညီတွေပေးဖို့နိုင်ရတဲ့အတွက်ကိုမြန်မာအစိုးရနဲ့စစ်တပ်ကပံ့ပိုးဆောင်ရွက်ပေးဖို့ဝန်ကြီးတယ်လဆန်ကတိုက်တွန်းခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ပါတယ်။ဒီခါဒီစိုးရိမ်စရာကောင်းတဲ့လူခွင့်ရေးချိုးဖောက်မှုတွေအကြမ်းဖက်ဆောင်ရွက်မှုတွေရှိနေတဲ့ဆိုတဲ့ဆွဆွဲချက်တွေကိုဖြေရှင်းဖို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းပါတယ်။ရခိုင်ပြည်နယ်တွေကအကြမ်းဖက်မှုတွေအဆုံးသတ်အောင်မြန်မာအစိုးရတန်ဋိဌာန်ချဆောင်ရွက်နေတာနဲ့အကြမ်းဖက်မှုတွေကြောင့်အိုးအိမ်ပြစ်ထွက်ပြေးသူတွေပြန်လာခွင့်ပြုတဲ့အပေါ်ကိုတော့ဝန်ကြီးဆိုကြောင်းဝန်ကြီးတယ်လဆန်ကဒေါအောင်ဆန်းစုကြည်ကိုပြောကြားခဲ့ပါတယ်။တခါဒီတခိုင်ပြည်နယ်ထဲမှာလူခွင့်ရေးချိုးဖောက်မှုတွေစစ်တပ်ကကျူးလွန်နေတဲ့ဆိုရဲဆွဆွဲချက်တွေထွက်ပေါ်နေချိန်မှာပဲဗြိတိန်ကမြန်မာစစ်တပ်ကိုစစ်တနံပေးမှုတွေရပ်ဆိုင်းလိုက်ပါတယ်ပြည်ထနာတွေမဖြေရှင်းနိုင်သမျှကာကွယ်ရေးဝန်ကြီးဌာနကကာကွယ်ရေးကိစ္စနဲ့ပတ်သက်လို့နောက်ထပ်ထိတွေ့ဆက်ဆံမှုဒါမှမဟုတ်မြန်မာစစ်တပ်ကိုလေ့ကျင့်သင်တန်းပေးမှုတွေဆက်မလုပ်တော့ဘူးလို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးကနယူးယောက်မြို့ရောက်နေစဉ်မှာပြောကြားခဲ့ပါတယ်ရှင်
ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမဆုမြတ်မုံပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးအသံလွှင့် engineer ကတော့ Kelvin Fowler ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်ကိုလိုင်းနိုမီတာ3240 4950တို့ကနေတင်ဆက်ခဲ့တာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.